Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်လူမလ5ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိရုပ်ရည်မြန်မာပိုင်းရုပ်သံစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လည်ပေးနေပါတယ်ဒီစီစဉ်ကိုဆက်လောင်းကလည်းဖန်ယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်စင်နေပါတယ်ကျွန်တော်တမောင်သားမှာ
အမေရိကန်ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးတရက်အဖြစ်သမ္မတလာနှစ်ဦးအပြိုင်ဆိုင်မဲဆွယ်စည်းရုံးနေပါတယ်ရုရှားကိုဆစ်လွတ်ချတဲ့မြောက်ကိုရီးယားတပ်တွေပြန်ရုပ်ဖို့တောင်ကိုရီးယားနဲ့ EU ဥရောပသမ္မတတို့ပူးတွဲတောင်းဆိုလိုက်ပါတယ်ကနေဒါနိုင်ငံတွင်ဟိန္ဒူပြားကြောင့်တခုတိုက်ခိုက်ခံရမှုအပေါ်အိန္ဒိယဝန်ကြီးချုပ်ကဝေဖန်ပြစ်တင်လိုက်ပါတယ်
အဲ့လိုသတင်းတွေပြီးမှတော့မနက်ဖြန်အမေရိကန်တပ်ပလရွေးကောက်ပွဲနဲ့ဆက်ဆက်ပုံပြရုပ်သံတွေကိုတင်ပြပါမယ်။ဒါ့အပြင် NUG ဝန်ကြီးဦးအောင်မျိုးမင်းနဲ့အင်တာဗျူးကိုလည်းကြားကြမှာပါ။စကိုင်းတိုင်းတွင်ကြေးရွာတွေမှာစစ်ကောင်စီကဖမ်းဆီးနေတဲ့သတင်းကိုလည်းတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့နားဆင်ကြည့်ရှုပါမယ်။အခုတော့ထိပ်တန်းရောက်သတင်းတွေကိုကိုသားညိုကတင်ပြပါမယ်။
အမေရိကန်ပြည်အောင်စုမှာအင်ကာနီသမရယူကောက်ပွဲတွေမတိုင်ခင်တည့်ရက်လူမှာသမရလောင်းတွေနောက်ဆုံးအချိန်ထိကိုပြန်ဆိုင်မဲဆွဲစည်းရုံးနေကြပါတယ်။မဲချိန်နဲ့ရှိတဲ့မစ်ချီဂန်ပြည်နယ်မှာမနေ့ကနောက်ဆုံးအချိန်ထိဒီမိုကရက်သမရလောင်းကမလာဟဲရစ်မဲဆန္ဒရှင်တွေနဲ့တွေ့ဆုံမဲဆွဲခဲ့ပါတယ်။တချိန်ထဲမှာပဲဒီရီပပလီကန်သမရလောင်းဒေါ်နယ်ထရမ့်ကလည်းမဲချိန်နဲ့ဖြစ်နေတဲ့မြောက်ကရိုလိုင်းနာပက်ဆာဗေးနီးယားနဲ့မစ်ချီဂန်ပြည်နယ်သုံးခုမှာလူမှုစုဝေးပွဲ၄ခုဆက်တိုက်နောက်ဆုံးအချိန်ထိကိုမဲဆွဲစည်းရုံးခဲ့ပါတယ်။မြောက်ကရိုလိုင်းနာပြည်နယ်မှာသူအနိုင်ရမယ်ဆိုတာကိုအခိုင်အမာယုံကြည်တဲ့ဆိုပြီးတော့လဲမဲဆွယ်ပွဲအတွက်မှာပြောခဲ့ပါရယ်။နောက်ဆုံးလူမှုစစ်တမ်းတွေအထိအဓိကပါတီကြီးနှစ်ခုဖြစ်တဲ့ Republican Party ရဲ့သမ္မတလောင်း Donald Trump နဲ့ Democratic Party ရဲ့သမ္မတလောင်း Kamala Harris တို့ကြားလူထောက်ခံမှုကသူမသားကိုမသားအခြေအနေမှာအကျိတ်နဲ့ဖြစ်နေပါရယ်။ယူကော့ပွဲနေ့မှာတိုင်ငယ်ကြိုတင်မဲပြီးသူပေါင်းကတော့89တန်းကျော်ရှိပါရယ်ခင်ဗျာ။ Syria နိုင်ငံ Damascus မြို့တော်မှာရှိတဲ့ Hezbollah Syria ဌာနခွဲရဲ့ထောက်လိုင်းဌာနချုပ်ကို Israel ကနေပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါရယ်။ Syria မှာခုလိုမျိုးတိုက်ခိုက်တာတွေကို Israel အာဏာပိုင်တွေကအရင်ကထုတ်ဖော်ပြောဆိုလေးသိပ်မရှိပါဘူး။လွန်ခဲ့တဲ့တလကျော်လောက်ကစပြီးတော့အိနီချင်းလေဘနွန်မှာရှိတဲ့ Hezbollah တွေကို Israel ကစစ်ဆင်ပြီးတဲ့နောက် Syria ကပြစ်မှတ်တွေကိုပို့ပြီးတော့အရှိန်မြင့်တိုက်ခိုက်လာတာလည်းဖြစ်ပါရယ်။တနင်္လာနေ့က Israel စစ်တပ်ကြီးညာချက်ထဲမှာတော့ဆီးရီးယားမှာရှိတဲ့ Hezbollah ထောက်လိုင်းရေးဌာနချုပ်ကို Israel စစ်လေယာဉ်တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့ပြီး Hezbollah အကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုခြေမုံခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီထောက်လိုင်းဌာနမှာတိကျလွတ်လပ်တဲ့ထောက်လိုင်းအချက်အလက်တွေစုဆောင်းတာပူးပေါင်းဆောင်ရွက်တာကိုယ်ရက်လှုပ်ရှားမှုတွေကိုလေလာသုံးသပ်တာအပါအဝင်လှုပ်ရှားမှုတွေရှိနေပြီးတော့အခုလိုတိုက်ခိုက်တာဟာ Hezbollah အဖွဲ့ရဲ့ထောက်လိုင်းဆွမ်းဆောင်ရည်ကိုအားနည်းသွားအောင်လို့လုပ်တာလို့ကြေညာချက်မှာဖော်ပြထားပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ကတော့အစ္စရေးရဲ့ဒီတိုက်ခိုက်မှုအတွင်းမှာဒမက်စကတ်တောင်ပိုင်းမှာ Hezbollah အဖွဲ့ဝင်2ဦးသေဆုံးတဲ့အကြောင်းပြောရတယ်။ Hezbollah နဲ့ Iran တော်လှန်ရေးပြည်ဆောက်တပ်ဖွဲ့ဝင်တွေအုံပြုနေတဲ့နေအိမ်တလုံးကိုထိမှန်ခဲ့တာဖြစ်တဲ့အကြောင်းလည်းဒီဖွဲ့ကပြောပါရတယ်။ဆီးရီးယားနိုင်ငံကြီးဌာနကတော့ဒီတိုက်ခိုက်မှုဟာဒမက်စကတ်မြို့တော်တောင်ဘက်အရက်သားပြည်သူတွေနေထိုင်နေတဲ့နေရာတွေကိုပိတ်မထားတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးတော့ထိခိုက်မှုပျက်စီးမှုကြီးမားမားရှိခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုကိုရှုံးချတဲ့အကြောင်းကြေညာထားပါရတယ်။ရုရှားကိုလက်နက်တွေကူညီထောက်ပံ့ပေးနေတဲ့မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားနဲ့ EU ယောပတ်သမဂ္ဂတို့ကပူးတွဲရှုံချလိုက်ပြီးတော့ရုရှားမှာရှိနေတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းဖို့တောင်းဆိုလိုက်ပါတယ်။ရုရှားကိုကူညီဖို့မြောက်ကိုရီးယားကတပ်ဖွဲ့တွေဆစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်နေကြောင်းအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကထုတ်ဖော်ပြောဆိုခဲ့ကြပြီးတော့မကြခင်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲ EU နဲ့တောင်ကိုရီးယားအရာရှိတွေစိုးမြို့တော်မှာပထမဆုံးအကြိမ်ဖြစ်တဲ့မဟာဗျူဟာမြောက်ဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံမှာတင်းလာနေကကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့ EU နိုင်ငံရေးမူဝါဒဆိုင်ရာကြီးကဲဂျိုဆက်ဘော်ရိုနဲ့တောင်ကိုရီးယားနိုင်ငံရေးငွေကြီးချိုတေယိုတို့ကဒီယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားကိုမြောက်ကိုရီးယားကလက်နက်တွေဥပဒေမဲ့ပေးပို့နေတာကိုရှုံးချပြီးတော့ရုရှားနဲ့စီးပွားပေါင်းဆွေးနွေးမှုတွေရပ်တန့်ဖို့နဲ့ရုရှားကိုစီလွတ်ထားတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
မနက်ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးဆက်လက်အသံလွှင့်နေပါတယ် ဒီကနေဒါနိုင်ငံမှာရှိတဲ့ဟိန္ဒူဘုရားကျောင်းတစ်ခုကိုစစ်ဘာသာရေးလှုပ်ရှားသူတွေကရွေကျက်ရှိရှိတိုက်ခိုက်ခဲ့တယ်လို့ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတလင်းလာနေကဝေဖန်ရှုံချလိုက်ပါတယ်။အစားကတည်းကနှစ်နိုင်ငံကြားအဆင်မပြေဖြစ်နေတဲ့အိန္ဒိယနဲ့ကနေဒါကြားအခုလိုနောက်ဆုံးဖြစ်ရကြောင်းမလို့ဆက်ဆံရေးပို့ပြီးတော့ထိခိုက်ခဲ့ရပါတယ်။ဟိန္ဒူဘုရားကျောင်းတိုက်ခိုက်ခံရတဲ့ကိစ္စပြည်ပထဏံကိုရှုံချတယ်လို့ပဲဒါဟာနှစ်နိုင်ငံတနမန်ဆက်ဆံရေးပြပြအောင်လုပ်တဲ့တရားဘောကြောင့်နဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်ကဒီ X လူမှုကွန်ရက်မှာရေးပါတယ်။ကနေဒါနိုင်ငံဟာအိန္ဒိယနိုင်ငံပြင်ပမှာစစ်ဘာသာဝင်တွေအများဆုံးရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီထက်မှာခါလစ်စတန်လို့ခေါ်တဲ့စစ်ဘာသာရေးလူနည်းစုတွေကအိန္ဒိယကနေတရားခွတ်ထွက်ပြီးတော့လွတ်လပ်တဲ့ပြည်နယ်ဖြစ်ရက်ဒီရေလှှရှားမှုမှာပါဝင်နေကြသူတွေလည်းပါပါတယ်။2023ခုနှစ်တုန်းကဒီလိုမျိုးခါလစ်စတန်ရေးလှှရှားသူအသက်45နှစ်အရွယ်ကနေဒါနိုင်ငံသားခံယူထားတဲ့ဟာဒီစင်နေဂျာဗန်ကူးဗားမြို့မှာတက်ဖြတ်ခံခဲ့ရမှုရဲ့နောက်ွယ်မှာအိန္ဒိယဆူရပေါင်ပတ်သက်နေရဆိုပြီးတော့ကနေဒါဆူရကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးအေးဆက်လာခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းကနေဒါဟာဘာသာရေးအစွန်းရောက်နေသူတွေကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ခိုလုံငွေပေးနေရဆိုပြီးတော့ပြန်လည်ဆွဆွဲခဲ့ပါတယ်။အခုနောက်ဆုံးဒီဖြစ်ရကတော့နိုဝင်ဘာလ3ရက်နေ့တနင်္ဂနွေနေ့မှာတော်ရန်တိုမြို့အနောက်မြောက်ဖက်ဒီမိုင်30အကွာလောက်ကဘရမ်တန်မြို့မှာဟိန္ဒူဘုရားကျောင်းအကျန်းဖက်တိုက်ခိုက်ခံရတဲ့အခြေအနေဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုဖျက်ပြီးတော့ပါကစ္စတန်နိုင်ငံနဲ့ဝင်ရောက်ဖို့ကြိုးပမ်းတဲ့တပုံ9ဦးထက်မနည်းကိုနေဆက်လုံခြုံရေးတပ်ဖွဲ့ဝင်ကတပ်ဖြတ်ချေမှုန်းခဲ့တဲ့အကြောင်းပါကစ္စတန်ဆူရကတင်းလာနေကနေပြီးတော့ထုတ်ပြန်ကြေညာပါရယ်မတိမငြိမ်ဖြစ်နေတဲ့နေဆက်ဒေသတောင်ပိုင်းဝါဇီရစ္စတန်မှာကာဝတ်အဖွဲ့ရဲ့လှုပ်ရှားမှုတွေကိုပါကစ္စတန်တပ်ဖွဲ့တွေကခြေအားခံနိုင်ခဲ့ပြီးတော့တပုံနေဒေသအတွင်းကိုစစ်ဝင်မှုကြိုးစားနေတာကိုလည်းထိထိရောက်ချေမှုန်းဟန်တာနိုင်ခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါရယ်ကဝတ်အဖွဲ့ဆိုတာကတော့ဒီပါကစ္စတန်တာလီဘန်အကြမ်းဖက်ဖွဲ့ဖြစ်တဲ့ Tehrik il Taliban Pakistan TTP ကိုပါကစ္စတန်ဆိုရကရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီဖွဲ့ဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံမှာခြေကုပ်ယူပြီးတော့ပါကစ္စတန်နိုင်ငံတွင်းလူတွေတေဆုံးကြရတဲ့အကြမ်းဖက်မှုတွေကိုလှုပ်ဆောင်နေတယ်လို့ဆိုပြီးတော့ပါကစ္စတန်ဆိုရကတရားမဝင်အဖွဲ့အစည်းဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်ဒီတော့တွင်မှာပဲတိကျဖြစ်ရတစ်ခုမှာတော့မြောက်ဝါဇီရစ္စတန်မှာလုပ်ခဲ့တဲ့ထောက်လိုင်းစစ်ဆင်မှုတစ်ခုအတွက်မှာ TTP အဖွဲ့ရဲ့အဓိကတပ်မှုတူကိုချေမှုန်းခဲ့တယ်လို့ပါကစ္စတန်စစ်တပ်ကကြေညာပါတယ်။ဒါပြင်တာလီဘန်အစိုးရအနေနဲ့လေဆာလိုက်နေရမယ့်အချက်တွေကိုမပြတ်မကွက်လိုက်နာဖို့နဲ့ကာဝတ်အဖွဲ့တွေကအာဖဂန်မျိုးကိုတုံးပြီးတော့ပါကစ္စတန်ကိုအကြဖက်တိုက်ခိုက်နေတာတွေဟန်တားနိုင်ဖို့ပါကစ္စတန်အစိုးရကိုသူကတိုက်တွန်းထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီအိန္ဒိယနွေဘွားတူဖြစ်တဲ့ဒီမိုကရက်ပါတီသမ္မတအလောင်းကမလာဟဲရစ်အနိုင်ရဖို့တမန်နာဒူပြည်နယ်ကဟိန္ဒူဘာသာဝင်တွေတင်းလာနေမှာဆူတောင်းပွဲကျင်းပခဲ့ကြပါတယ်။ဟဲရစ်ရဲ့မိခင်ဘက်ကတော်ဆက်တဲ့အဖိုး PV ဂိုပလန်ကိုဒီပြည်နယ်တဲ့ကတူလဆန်ဒရာပူရန်ဂျွာလီမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုကျော်လောက်ကမူဖွားခဲ့တာဖြစ်ပါတယ်။ဒလမျိုးဟဲရစ်ရဲ့ဘိုးဘွားဆွေမျိုးတွေရှိခဲ့တဲ့ဂျွာလီမှာဟိန္ဒူဘုန်းကြီးတစ်ပါးကဟဲရစ်အနိုင်ရရဲ့မိဖုဇော်ဆူတောင်းပွဲကိုတင်းလာနေကနေပြီးတော့ကျင်းပပါတယ်။ဒီရွာကဒေသခံတွေဟာလွန်ခဲ့တဲ့လနှစ်ကမလာဟဲရစ်ဒီဒုတိယသမ္မတနေရာရှင်ပြိုင်ခဲ့ခြင်းတုန်းကလည်းအလားတူပဲဆူတောင်းပွဲလုပ်ခဲ့ကြသလိုအနိုင်ရပြီးတဲ့နောက်မှာလည်းမီရှူပီပန်းတွေပြစ်ဖောက်ပြီးတော့အစားအသောက်လှူဒန်းမျှဝေတာတွေလုပ်ခဲ့တာကြောင့်ကမ္ဘာတစ်ဝှမ်းမှာအယုံဆိုင်လူသိများလာခဲ့ပါတယ်။အခုဒီယူကောက်ပွဲမှာလည်းဟဲရစ်နိုင်မယ်လို့တမန်နာဒူပြည်နယ်မဒူရိုင်းမြို့ကဟိန္ဒူဘုန်းကြီးတစ်ပါးကလည်းဟောကိန်းထုတ်ထားပြီးတော့ဒလမျိုးနိုင်ရဖို့အတွက်လည်းအထူးဆူတောင်းပွဲကျင်းပခဲ့တယ်လို့ပြောဆိုထားပါတယ်ခင်ဗျ။
ကိုဒါညူပြောပြခဲ့တာပါအခုသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်1988ကနေ1989ခုနှစ်တွင်ကျင်းပခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးသဗ္ဗရွေးကောက်ပွဲမှာပြည်내10ခုပဲပါဝင်ခဲ့ပြီးအနိုင်ရမဲ့သူကိုလည်းကြိုသိနေပြီးသားဖြစ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီရွေးကောက်ပွဲကအခုမျက်မှောက်ခေတ်တိရေရှည်တည်တံ့တဲ့ဒီမိုကရေစီထုံးတမ်းစင်တာတစ်ခုကိုအစပြုဖန်တီးပေးခဲ့တာပါ VOA ပုံပြရုပ်သားမှာမအေးတန်တော်ကအခုလိုတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုမှာ1988ခုနှစ်ကစပြီးတော့၄နှစ်တကြိမ်ပုံမှန်ကျင်းပလာခဲ့တဲ့သမရရွေးကောက်ပွဲကအခုနိုဝင်ဘာလမှာအကြိမ်60ပြည့်ပြီဖြစ်ပါတယ်။အဲ့ဒီနှစ်မှာလွတ်လပ်ရေးရပိစာနိုင်ငံတည်ကအသက်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဖန်တီးတဲ့ပြည်ထောင်စုအစိုးရယာဒူးတွေပထမဆုံးသမရရွေးကောက်ပွဲကိုကျင်းပခဲ့တာပါ။အခုခေတ်သစ်ထိသုံးပြုနေတဲ့လုပ်ငန်းစဉ်တဲ့ဏိဒာတွေကိုအစားပြုပေးခဲ့ပေမဲ့အခုခေတ်နဲ့တော့တော်တော်များများကွာခြားခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲနေတော့မှာသမရယာတို့ကိုအဆိုပြုတော့ဘယ်သူကယာတို့ယူသိမ်းတယ်ဆိုတာနဲ့ပတ်သက်ပြီးတော့တော်တော်များများသဘောတူထားသူရှင်းနှင့်ပေးတာပါ။ ဒီမှာစိန်ခေါ်မှုကအဲ့သူကယာလူလက်ခံယူဖို့စီယုံရတဲ့အပိုင်းဖြစ်ပါတယ်အမေရိကန်ဒေါ်လာရေးစစ်ပွဲမှာ Continental တက်မတော်ကိုအောင်းမွေးရအောင်ဦးဆောင်နိုင်ခဲ့ပြီးတဲ့နောက်မှာ George Washington ဟာဘွားကိုအေးချမ်းနေသွားဖို့တွေးထားပြီးတော့1889ခုနှစ်မှာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲဖို့အတွက်လေးပဲအငြင်းစားယူထားရကနေခဏလေးပြန်လာတာပါဒါမဲ့သူကပဲနိုင်ငံတော်အသစ်ကိုစုစည်းနိုင်မှုထောက်ခံမှုကြဲကြဲပြင်းပြင်းရရှိထားတဲ့တယ်ရီတော်သူဖြစ်လို့ဗာဂျီးနီးယားပြည်နယ်ကသူ့ရဲ့စိုက်ပျိုးကင်းကိုပြန်ရောက်ရောက်ချင်းမှာပဲပြည်ရင်းပြည်ပါမိတ်ဆွေတွေလေးစားချစ်ခင်သူတွေကသမရယာလူလက်ခံယူဖို့တောင်းပန်ခဲ့ကြပါရဲ့ဒါကို George Washington ကအကြိမ်ကြိမ်ညှင်းနေခဲ့ပြီးမှနောက်ဆုံးလက်ခံခဲ့တာပါရွေးကောက်ပွဲကျင်းပခြင်းအထိနောက်တစ်ယောက်ယောက်ကိုရွေးလိုက်ဖို့မျှော်လင့်နေခဲ့ပါတယ်သူဆူတော့မပြေခဲ့ပဲနဲ့ရွေးကောက်ပွဲတမိုင်းတခြားယာတို့မလို့ခြင်းပဲတမရဖြစ်ခဲ့ရတယ်တေဦးရီတော်တမရဖြစ်ခဲ့ပါလေပထမဆုံးကျင်းပတဲ့ရွေးကောက်ပွဲမှာတမရနေရာအတွက်ရှင်ပြိုင်မှုတွေမရှိခဲ့ပေမယ့်ဖွဲ့စည်းပုံအခြေခံအရရေးဆွဲသတ်မှတ်တဲ့ရွေးကောက်ပွဲစနစ်ကိုပထမဆုံးလက်တွေ့ကျင့်သုံးနိုင်တဲ့အခွင့်အရေးဖြစ်ခဲ့ပါတယ်ပြည်နယ်တိုင်းကမဲဆန္ဒရှင်ကိုစားပြုသူတွေပါဝင်တဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့ကဆုံးဖြတ်ပေးမှဖြစ်ပြီးအဲ့လိုပြည်နယ်ကိုစားပြုသူတွေဘလို့ရွေးချယ်မလဲဆိုတာပြည်နယ်လွှတ်တော်တိုင်းကလွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ပါတယ်ကနက်တစ်ကက်ဂျော်ဂျီယာတောင်ကယ်ရိုလိုင်းနာနဲ့နယူးဂျာစီပြည်နယ်တွေမှာကိုယ်စားလှယ်ကိုပြည်နယ်အစိုးရကတိုက်ရိုက်ခန့်အပ်ပြီးတော့ Massachusetts, New Hampshire, Virginia, Delaware, Maryland နဲ့ Pennsylvania ပြည်နယ်တွေမှာတော့ရွေးကောက်ပွဲတွေကျင်းပပြီးတော့ရွေးချယ်ပါတယ်။ဒါပေမဲ့ American ပြည်အောင်စုရဲ့မူလပြည်နယ်73ခုထဲက10ခုပဲပထမဆုံးရွေးကောက်ပွဲမှာပါဝင်နိုင်ခဲ့တာပါ။မြောက်ကယ်ရိုလိုင်းနာနဲ့ Rhode Island ပြည်နယ်တွေကဖွဲ့စည်းပုံအခြေခံဥပဒေကိုအတိမပြုရသေးသလိုနယူးယောက်ပြည်နယ်ကတော့လွှတ်တော်နေရကြသဘောထားကွဲလဲနေလို့ရွေးကောက်ပွဲကိုယ်စားလှယ်တွေမခန့်အပ်နိုင်ခဲ့ပါဘူး။အခုလိုမျိုးရွေးကောက်ပွဲမှာပြည်နယ်3ခုမပါဝင်ပြည်နယ်4ခုမှာမဲဆန္ဒရှင်တွေတိုက်ရိုက်မဲမထက်နောက်ထပ်ပြည်နယ်6ခုမှာလည်းမြေယာပိုင်ဆိုင်သူလူမျိုးမျိုးသားတွေပဲမဲပေးခွင့်ရတာတွေနဲ့ဒီရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲပေးသူအနည်းဆုံးရွေးကောက်ပွဲဖြစ်ပါတယ်။အဲ့ချိန်ကရွေးကောက်ပွဲကိုစလေတဦးစီကမဲနှမဲစီပေးခွင့်ရှိပြီးတော့ကိုစလေလောင်းနှစ်ယောက်ကိုတမဲစီပေးရမှာဖြစ်ပါတယ်။အဲ့မှာမဲအများဆုံးရတဲ့သူကသမရဒုတိယအများဆုံးရတဲ့သူကဒုသမရဖြစ်မှာပါ။1989ဖေဖော်ဝါရီလ4ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုစလေ82ဦးထဲက3ဦးကမဲမပေးဘဲကျန်တဲ့69ဦးလုံးက George Washington ကိုထောက်ခံမဲပေးခဲ့ပါတယ်။ဒုသမရနေရာတော်တော်ရှင်းပြမှုရှိခဲ့တာပါ။John Adam ကမဲ34မဲနဲ့အနိုင်ရခဲ့ပြီးတော့ John G. Robert Harrison, John Hancock နဲ့တခြားသူတွေကကျန်တဲ့မဲတွေရခဲ့ပါတယ်။ American ပြည်အောင်စုရဲ့ပထမဆုံးသမရရွေးကောက်ပွဲဟာထူးခြားတဲ့သမိုင်းတွင်ဖြစ်ရဖြစ်ပြီးတော့နိုင်ငံအတွက်တင်မကန်ခေတ်ပြိုင်ကဘာမှာပထမဆုံးဖြစ်ခဲ့တာပါ။အခက်အခဲတွေထူးဆန်းတာတွေကြားကပဲနှစ်ပေါင်း136နှစ်ကြာမပြတ်မစီဆက်လက်တည်ရှိနိုင်တဲ့ရွေးကောက်ပွဲစနစ်တရထူထောင်နိုင်ခဲ့တာဖြစ်ပြီးတော့ American ပြည်အောင်စုဟာလည်းကမ္ဘာမှာတက်တန်းအရေးဆုံးနဲ့ဆက်လက်လဲပန်းနိုင်တဲ့ဒီမိုကရက်တစ်သမ္မတနိုင်ငံအဖြစ်နဲ့ရည်တည်နေနိုင်တာဖြစ်ပါရဲ့ရှင်
။မဲအီတနာကျော်တင်ပြရတာပါ။ပြည်တွင်းဆက်ဆက်အကြောင်းအရာတွေကိုကျွန်တော်တို့မတင်ပြမိမှာအမေရိကန်ရွေးကောက်ပွဲအကြောင်းနောက်ထပ်ပုံပြရုပ်သံတစ်ပုဒ်တင်ပြချင်ပါတယ်။မနက်ဖြန်မဲယုံတွေမှာမဲထက်ခွင့်ရှိတဲ့မဲဆန္ဒရှင်တွေထဲမှာနိုင်ငံသားအဖြစ်နဲ့ခံယူထားတဲ့နိုင်ငံခြားကရွှေ့ပြောင်းလာသူတွေစက်ပုံတစ်ပုဒ်ပါဝင်နေပါတယ်။သူတို့အနေနဲ့ရွေးကောက်ပွဲမှာတရားမှုရှိနိုင်ပါမလားပုံပြရုပ်သားမှာကိုဝင်းခံမောင်ကအခုလို့ပြောထားပါတယ
်ရေကန်ပြောင်စုမှာလူဝင်မှုကြီးကြပ်ရေးကိစ္စ2024သမရရွေးကောက်ပွဲမှာအဓိကကိစ္စရဲ့အဖြစ်ထွက်ပေါ်လာပြီးလက်ရှိစစ်တမ်းတွေအရအမေရိကန်ပြည်သူ28ရာခိုင်နှုန်းကနိုင်ငံရဲ့နံပါတ်1ပြည်နာဖြစ်ရှုမြင်ပါတယ်ဒါပေမဲ့စိတ်ဝင်စားစရာကောင်းတာကလူဝင်မှုကြီးကြပ်ရေးပေါ်စိုးရိမ်မှုတွေမြင့်တက်နေချိန်မှာပဲမဲလာပေးနိုင်တဲ့သူတွေမှာဒီလိုနိုင်ငံသားကရွှေ့ပြောင်းအခြေချသူတွေစိုက်ချိန်တင်များပြားလာတာဖြစ်ပါတယ်2022ခုနှစ်မှာအမေရိကန်ပြည်အောင်စုတွင်နိုင်ငံရခြားကရောက်ရှိလာသူ46သန်းကျော်ရှိပြီးစုစုပေါင်းလူဦးရေ14ရာခိုင်နှုန်းရှိပါတယ်ဒီရေအတွက်ဟာ1920ပြည်နှစ်ကလေးကဆိုရင်အမြင့်ဆုံးဖြစ်ပါတယ်ပြည်သူ့တင်နာစင်တာရဲ့ခန့်မှန်းချက်အရဒီထက်ကလူ23သန်းဟာနိုင်ငံသားဖြစ်ခံယူထားပြီးအရွယ်ရောက်သူတွေဖြစ်လို့မဲပေးခွင့်ရှိကြပါတယ်ဒါမဲပေးခွင့်ရှိတဲ့အမေရိကန်နိုင်ငံသားအားလုံးရဲ့အစဲပုံပုံတပုံဖြစ်ပါတယ်ဒီလိုများပြားလာတာဟာရွှေပြောင်းနေထိုင်သူဦးရေတိုးပွားလာတာအပြင်သမရဘိုင်ဒန်ဆိုရာရဲ့နိုင်ငံသားခံယူခွင့်အလွယ်ကူချော့မွေ့အောင်ဆောင်ရွက်ပေးတဲ့မူဝါဒကြောင့်လည်းဖြစ်ပါတယ်အမေရိကန်မှာနိုင်ငံသားခံယူပြီးမဲပေးခွင့်ရှိသူတွေဟာကမ္ဘာနှံကရောက်လာကြသူတွေပါအမ မက္ကဆီကိုနိုင်ငံကလူ 3.5 သန်း 16 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးဖိလစ်ပိုင်အိန္ဒိယတရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကစုစုပေါင်း 4.6 သန်းရှိပါတယ်။အာရှနဲ့လက်တင်နိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေဟာမဲပေးခွင့်ရှိသူရဲ့စုစုပေါင်း 3 ပုံ 2 ပုံစီရှိပေမဲ့လက်တင်အမေရိကန်မဲဆန္ဒရှင်တွေရဲ့၄ပုံ2ပုံပဲနိုင်ငံသားမှမွေးဖွားကြသူတွေဖြစ်ပါတယ်။အမေအရှာနယ်ပေါ်အမေရိကန်မဲဆန္ဒရှင်တွေရဲ့၃ပုံ၂ပုံကတော့နိုင်ငံသားမှမွေးဖွားကြသူတွေဖြစ်ပါတယ်။ရွှေပြောင်းနေထိုင်သူရေတွက်ထဲမှာလူပြူပါဝင်နှုန်းကတော့အချိန်ကြာလာနဲ့မျှကျဆင်းလာပါတယ်။ဒါပေမဲ့2022ခုနှစ်စည်းစရာတွေအရရုရှားယူကရိန်းစစ်ပွဲကြောင့်နှစ်နှစ်ခွဲအချိန်ကာလအတွင်းရောက်ရှိလာသူတွေကိုထည့်သွင်းတွက်ချက်ထားတာမဟုတ်ပါဘူး။ဒီတော့အတွင်းမှာလူမဲရွှေပြောင်းနေထိုင်သူရေတွက်ကတော့နည်းနည်းတိုးလာပြီးမဲပေးခွင့်ရှိသူစုစုပေါင်းရဲ့10ရာခိုင်နှုန်းရှိလာပါတယ်။သူတွေကအများစုဟာဂျမေကာ၊ဟေတီနဲ့နိုင်ဂျီးရီးယားနိုင်ငံတို့ကဖြစ်ပါတယ်။နိုင်ငံသားခံယူထားတဲ့နှုန်းကလည်းလူမျိုးစုလိုက်တော်တော်ကွာခြားနိုင်ပါတယ်။အာရှနဲ့ရှေ့လယ်ပိုင်းကရွှေ့ပြောင်းနေထိုင်သူတွေကတော့နိုင်ငံသားခံယူနှုန်းအမြင့်ဆုံးပါ။မက္ကဆီကိုနဲ့ဗိုအမေရိကတိုက်ကလာတဲ့သူတွေကတော့ဘာသာစကားခက်ခဲနဲ့ပညာရေးပိုင်းခက်ခဲတွေပိုကြုံနေရပြီးနိုင်ငံသားခံယူမှုနှုန်းအနည်းဆုံးဖြစ်ပါတယ်။လက်တင်အမေရိကရွှေ့ပြောင်းသူတွေကလည်းအမေရိကကိုပဲယာယီရွှေ့ပြောင်းနေထိုင်တတ်ပြီးသူတို့မွေးရမည်ကိုပြန်ကျင်တတ်တာမို့နိုင်ငံသားခံယူပြီးအပီးနေလိုက်တဲ့ရေအတွက်ပုံနေပါတယ်။ဒီလိုနိုင်ငံသားကနေအမေရိကန်ကိုပြောင်းလာသူအများစုကမဲထဲဖို့တိတ်ဆိတ်ဝင်စားတတ်ပေမဲ့သူတို့တွေကအာရှနဲ့စပိန်စကားပြောလက်တင်နယ်ဝါတွေရဲ့မဲထဲနှုန်းကမူရင်းအမေရိကန်မဲထဲနှုန်းအရေအတွက်ထက်တောင်ပိုများတာပါ။နိုင်ငံသားခံယူသူတွေအများဆုံးကအမေရိကရဲ့လူဦးရေအများဆုံးပြည်နယ်၄ခုဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့တက်ဆက်စ်ပြည်နယ်တွေမှာတွေ့ရတာအံ့ဩစရာတော့မဟုတ်ပါဘူး။မဲထဲခွင့်ရှိတဲ့ရွှေပြောင်းသူတွေရဲ့ထက်ဝက်ကျော်ဟာဒီပီနယ်ရီမှာပဲနေထိုင်ကြတာပါ။ဒါပေမဲ့စုစုပေါင်းမဲဆန္ဒရှင်စီးရင်နဲ့နှိုင်းရှင်ရင်တော့ရွှေပြောင်းသူတွေကကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့နယူးဂျာစီမှာအများဆုံးပါ။ပီနယ်ရီလိုက်မှာလဲရွှေပြောင်းနေထိုင်သူဘယ်အုပ်စုကအများဆုံးလဲဆိုတာရှိတတ်ပါတယ်။ကယ်လီဖိုးနီးယားနဲ့တက်ဆက်စ်မှာဆိုရင်မက္ကဆီကိုကလာတဲ့သူတွေကအများဆုံးဖြစ်ပြီးနယူးယောက်မှာဒိုမီနီကန်တွေ၊ဖလော်ရီဒါမှာကျူးဘန်တွေ၊နယူးဂျာစီမှာအိန္ဒိယနယ်ဟွာတွေအများဆုံးနေထိုင်ပါတယ်။ဒါပြင်နိုင်ငံတော်မှာရွေးကောက်ပွဲအတွက်ရည်ကြီးတဲ့ဟိုရင်းဒီအိမ်ပီနယ်ရီမှာလည်းနိုင်ငံသားကပြောင်းလာနေထိုင်သူမဲဆန္ဒရှင်တွေအများပြားရှိပါတယ်။ Georgia, Arizona, Nevada, Pennsylvania နဲ့ Wisconsin လို့ပီနယ်ရီမှာဆိုရင်2020ရွေးကောက်ပွဲကအနိုင်ရှုံးကွာခြားတဲ့မဲရည်အတွက်မဲထဲခွင့်ရလာတဲ့နိုင်ငံသားအရေအတွက်ထက်ပိုနည်းတာပါ။ဒီလိုအမေရိကန်ပြောင်းစုကိုနိုင်ငံသားကရွှေ့ပြောင်းလာတဲ့အရေအတွက်များပေမဲ့သူတို့အားလုံးကတုံ့ဆူတယ်လို့သတ်မှတ်လို့မရတာမို့သူတို့ရဲ့ရွေးကောက်ပွဲပေါ်တည်ရောက်မှုကိုတော့တိတိကျကျပြောဖို့ခက်ပါတယ်။အရင်ကြုံထားဘူးသားတွေအရလည်းနိုင်ငံသားကပြောင်းလာသူတွေဟာသူတို့လူမျိုးလိုက်နိုင်ငံရေးဦးစားပေးချက်တွေမတူညီကြပါဘူး။20ရာစုတစ်ချောင်းလုံးမှာဆိုရင်အိုင်ယာလန်ကရွှေ့ပြောင်းသူတွေဟာဒီမိုကရက်တစ်ပါတီအတွက်အဓိကအားဖြစ်ခဲ့ပြီးဖလော်ရီဒါကကျူဘာအတိုင်းဝိုင်းကတော့ကွန်မြူနစ်ကိုဆန့်ကျင်ခဲ့ကြပြီးဆယ်စုနှစ်တွေတော်ကြာတဲ့အထိရီပါဘလီကန်ပါတီကိုထောက်ခံခဲ့ကြပါတယ်။စပိန်စကားပြောတွေကတော့အများအားဖြင့်ဒီမိုကရက်တစ်ဘက်ပိုကျိန်းပေမဲ့သမရဒေါ်နယ်ထရမ့်နိုင်ငံတော်ကသူတို့ကအကြီးအကျယ်ထောက်ခံခဲ့ကြတာဖြစ်ပါတယ်။ရွေးမှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ရင်လည်းသူတို့ချင်းချင်းကြားမှာတော့သဘောထားမတူကြပါဘူး။တရားမဝင်ရွှေပြောင်းသူတွေကိုကျန်းမာရေးအာဏာခံပေးတင်တယ်ဆိုတာနဲ့ငငယ်လေးကလေးကနိုင်ငံထဲရောက်နေသူတွေကိုနိုင်ငံသားပေးတင်တယ်လို့အများစုကထောက်ခံပေမဲ့တော်တော်များများကလည်းပိုတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေရှိစေချင်ပါတယ်။ပြီးတော့ဒီလိုနိုင်ငံသားကလာတဲ့အမေရိကန်နိုင်ငံသားတွေတဲ့ဒီမိုကရက်က Republican တဲ့နှစ်ဆပိုများပေမဲ့ဘယ်ပါတီကိုထောက်ခံရမလဲမသိချာသူတွေဘယ်ပါတီကိုမှမထောက်ခံသူအခြေအတွက်ကပိုတော့များနေတာပါခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဆက်ဆက်ရယူပါခင်ဗျာ
ခုတော့ပြည်တွင်းဆက်ဆက်သတင်းတွေကိုတင်ပြပါမယ်မနေ့ကရွေးကောက်ပွဲကတက်လာမဲ့အမေရိကန်အစိုးရအပေါ်မှာ NUG လူခွေရေးဝန်ကြီးကဘလို့ပြောလင့်ထားတယ်ဆိုတာကိုတင်ပြကြပါမယ်။ဘယ်ဆူအပ်တဲ့မြန်မာဒီမိုကရေစီနဲ့လူခွေရေးကိုအားပေးတဲ့ဘူဝါဒမလျော့စေပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိမှတ်ပြုရေးနဲ့လူထုကိုကာကွယ်ပေးမဲ့ဤပညာအကူအညီပါဝင်မြန်မာရေးပုံမထီအောင်ဆောင်ရွက်ဖို့လိုအပ်ကြောင်းဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ VOA Studio ထဲမှာကိုငိမ့်ချိုက်အေကတွေ့ဆုံမေးမြန်းထားပါတယ်။โอเคအခုလိုပြင်ပြပြီးရင်တော့ကိုကြီးချားရေးကနေ NUG ရဲ့ဝင်ကြီးဥဟမျိုးမင်းကိုမင်းပြန်ထားခဲ့တာပါဒီမင်းပြန်ချက်တွေကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘာကိုတွေးရမလဲဆိုလို့ရှိရင် NUG ရဲ့လှုပ်ရှားမှုတွေနဲ့အမေရိကန်နိုင်ငံသားနော်ရုန်းကန်နေတာတွေအများကြီးရှိနေပါတယ်နော်အခုတော့ကိုဂျင်ညာရဲ့အင်တာဗျူးကိုနောက်မှကျွန်တော်တို့တင်ပြပြီးတော့အခုဆက်လက်ပြီးတော့ကျွန်တော်တို့စကိုင်းဘက်ကိုကျွန်တော်တို့အရင်ကြည့်ပါမယ်ကမ်လူမျိုးနယ်အတွင်းမှာအောက်တိုဘာလ30ရက်နေ့ကစတင်ပြီးဒီကနေ့နိုဝင်ဘာလ၄ရက်နေ့ထိစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းကဒေသခံ62ယောက်ကိုဖမ်းဆီးထားဆဲဖြစ်တယ်လို့ဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီစစ်ကြောင်းအတွင်းမှာကြည်စုကြောက်တိုင်နဲ့ဝတ်တူးကြီးရွာကနေ800ဝန်းကျင်ကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဒီကြောင်းသတင်းပေးပို့ချက်အပြည့်စုံကိုမတ်ကိန်ချက်ကပြောပြပါမယ
်ကမ်ပလူမြို့နယ်ဘူးကြီးကြီးရွာကိုနိုဝင်ဘာလ4ရက်မနက်ပိုင်း10နာရီဝန်းကျင်လောက်မှာကာဘိုးကြီးရွာစစ်ကောင်စီအထိုင်းစခန်းကနေကားသုံးစီးနဲ့ရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အင်အား100ဝန်းကျင်ခန့်ကတိန်တယောက်ကြီးရွာစီဝေခွက်ခဲ့ပြီးတဲ့နောက်ဒေသခံ50ဝန်းကျင်လောက်ကိုဖမ်းဆီးသွားတာဖြစ်တယ်လို့ရေဦးမြို့နယ်အခြေပြု People's Defense Comrade မှပြန်ကြားရေးတာဝန်ခံကိုထူးခန့်စော်ကပြောပါတယ
်ဒီနေ့မနေ့ဒီကမ်ဘလူနယ်ဒီကာဘိုခွေးချံကနေပြီးတော့ဒီအကြမ်းဖက်စစ်ခွေးတရားခံကဒီကားကြီး3စီးနဲ့ပေါ့နော်ဘူးကြီးရွာတွေဝင်လာတယ်လို့ဒီဘူးကြီးရွာခံဒီပြည်သူတွေပေါ့နော်တိန်တယောက်မတက်မနေရဆိုပြီးတော့တိန်တယောက်ခေါ်ပြီးတော့အစည်းအဝေးလုပ်ခဲ့လို့အဲ့ဒီနေရာမှာသူတို့ပြည်သူ50ကံကိုဖမ်းဆီးခေါ်ဆောင်သွားတယ်ဒီကမ်ဘလူ6006တက်ထဲကိုပေါ့နော်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဘာကြောင့်ဖမ်းခေါ်သွားတယ်ဆိုတော့ကျွန်တော်တို့အတည်မပြုနိုင်သေးဘူးဗျပြည်သူ50ကံကိုဒီကြားဘလောက်မားဘလောက်ဆိုတာလည်းမသိရသေးဘူးပေါ့နော်ဒါသူတို့ဖမ်းခေါ်သွားပြီးတော့ဒီကမ်ဘလူ6006တက်ထဲကိုပြန်ဝင်သွားတယ်လို့နော်တည်ရတယ်
ဘူးကြီးကြီးရွာကအရင်ကတည်းကစစ်ပီးရှောင်ခဲ့ရတဲ့ကြီးရွာမဟုတ်တာကြောင့်စစ်ကောင်စီတပ်တွေဝင်လာချိန်မှာဒေသခံတွေကရွာထဲမှာပဲရှိနေခဲ့ကြတာဖြစ်တယ်လို့ဘူးကြီးကြီးရွာအနီးကဒေသခံတွေကပြောပါတယ်အောက်တိုဘာ31ရက်နေ့ကစစ်ကောင်စီတပ်အင်အား160ကျော်လောက်ဟာကမ်ဘလူရေဦးနယ်ဆက်ကအိမ်ပေါင်းကြောင်ကြီးရွာကိုစစ်ကြောင်းဝင်ရောက်လာပြီးဖုန်ကြီးကြောင်အတွင်မှာစစ်ရှောင်နေကြတဲ့ဒေသခံ39ဦးကိုတော်လှန်ရေးတပ်တွေနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးဖမ်းဆီးသွားတယ်လို့ကုထုခန့်စော်ကပြောပါတယ
်။ရေဦးနဲ့မြောက်ဖက်ချံနော်ဒီအောင်သားရပြူစောတိရွာကပြူစောတိ40လောက်နဲ့လည်းပူးပေါင်းပြီးတော့ဒီအင်အား160ခန်းလောက်နဲ့ဒီကာဘူးရဲ့ရှေ့ဘက်ပေါ့နော်ဒီအိုင်မောင်းဆောင်ရွာကိုသူလည်းနဲ့ဒီလက်နက်ငယ်တွေပြစ်ခတ်ပြီးတော့သူကနေဦးဝင်လာတယ်ဗျ။ဒီအိုင်မောင်းဆောင်ရွာကိုဒီလက်နက်ကြီးပြစ်ခတ်မှုကြောင့်ပေါ့နော်ဒီအရတားပြည်သူတဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်။သူလည်းနဲ့ဒီလက်နက်ငယ်တွေပြစ်ခတ်ပြီးတော့ဒီချေးရွာအတွင်းမှာရှိတဲ့ဒီဖုံကြီးကျောင်းကိုအရင်ဝင်တယ်လို့ဒီကျောင်းအတွင်းမှာဒီစစ်ဘေးတိမ်းရှောင်နေကြတဲ့ပြည်သူတွေလည်းရှိတယ်။ဒီပြည်သူတွေရဲ့မှာဒီ PDN နဲ့ဆက်နွယ်ပတ်သက်တယ်ဆိုပြီးဆွဆွဲပြီးတော့ဒီအမျိုးသား34ဦးနဲ့အမျိုးသမီး3ဦးပေါ့နော်စုစုပေါင်း38ဦးကိုသူတို့လူသားတိုင်းပြုလုပ်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်ဗျ
နိုဝင်ဘာလ10ရက်နေ့မှာဝက်တူးတောင်ရွာကိုစစ်ကောင်စီစစ်ကြောင်းဝင်ပြီးဒေသခံ9ဦးကိုဖမ်းဆီးနေအိမ်တရားကျော်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အိမ်ပေါင်းချောင်ချေးရွာကိုဝင်တဲ့စစ်ကောင်စီစစ်ကြောင်းဟာကြီးစုချေးရွာနဲ့ကြောက်တိုင်ချေးရွာတို့ကိုပါမြေပြင်စစ်ကြောင်းထိုးဝင်ရောက်ခဲ့တယ်လို့ဒရုန်းနဲ့ဘုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကြည်စုရွာနဲ့ကြောက်တိုင်ကြီးရွာတို့ကရာနဲ့ချီတဲ့နေအိမ်တွေကိုပါမိရှုခဲ့ကြတယ်လို့ကိုထုခန့်စော်ကပြောပါတယ
်။ကြည်စုရွာကိုအရင်ဝင်ပြီးတော့ဒီပြည်သူပိုင်းနေအိမ်400ခန့်ကိုမိရှုဖျက်ဆီးသွားတယ်ဗျ။ဒီကြည်စုရွာကိုဒီပြည်သူပိုင်းနေအိမ်400ခန့်လောက်ကိုမိရှုဖျက်ဆီးပြီးတော့ဒီတောင်ချောင်းဖုံးတော်ကြီးကျောင်းနဲ့မြောက်ကျောင်းဖုံးတော်ကြီးကျောင်းနှစ်ကျောင်းလုံးကိုလည်းသူတို့မိရှုဖျက်ဆီးသွားတယ်ဗျ။ကြည်စုရွာကိုမိရှို့ပြီးတော့တခါကိုက်ရမှာရှိတဲ့ကြောက်တိုင်ရွာကိုလည်းသူတို့နေပြင်စစ်ကြောင်းထောင်ဝင်ပြီးတော့ဒီနေအိမ်300ခန့်ကိုမိရှို့ဖျက်ဆီးသွားတယ
်။နိုဝင်ဘာ30ရက်နေ့ကစတင်တဲ့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းကကာဘိုးတိုက်နယ်အတွင်းကကြည်စုကြောက်တိုင်အိုင်ပေါင်းချောင်ဝက်တိုးဘူးကြီးစတဲ့ကြေးရွာတွေကိုဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။ကမ်ဘလူမြို့နယ်ဘူးကြီးကျေးရွာကိုနိုဝင်ဘာ4ရက်နေ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်းဝင်ရောက်ပြီးဒေသခံ50ဝန်းကျင်ကိုဖမ်းဆီးသွားပြီး အောက်တိုဘာလ31ရက်နေ့ကအိုင်ပေါင်းချောင်ဒေသခံ39ယောက်နဲ့နိုဝင်ဘာလ1ရက်နေ့မှာဝက်တိုးတောင်ရွာကဒေသခံ5ယောက်အပါအဝင်စုစုပေါင်းဒေသခံ92ယောက်ကိုစစ်ကောင်စီတပ်တွေကဖမ်းဆီးပြီးလက်ရှိ6006တပ်ရင်းမှာပဲဖမ်းဆီးခံထားဆဲဖြစ်ပါတယ်။အောက်တိုဘာလ30ရက်နေ့ကစလို့ဒီကနေ့အထိ6ရက်အတွင်းစစ်ကောင်စီကကြီးစုကြောက်တိုင်းဝက်တော်ဘူးကြီးစတဲ့ဂျေးရွာတွေကနေအစုစုပေါင်း800လောက်ကိုမိရှုခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုပါတယ်။ကြီးစုဂျေးရွာအခုတကြိမ်မိရှုခံရတာဟာ3ချိန်မြောက်မိရှုခံရတာဖြစ်ပြီး2022ခုနှစ်တုန်းက၄ချောင်းတိုက်ခိုက်မှုအပါအဝင်2ချိန်မိရှုခံထားရဘူးတဲ့ဂျေးရွာဖြစ်ပါတယ်။2022ခုနှစ်ကစစ်ကောင်စီရဲ့လေးချောင်းတိုက်ခိုက်မှုနဲ့အကြီးအကျယ်မိရှုမှုခံခဲ့ရပြီးတဲ့နောက်ဒေသခံတွေဟာကြေးရွာအတွင်းမှာနေအသေးလေးတွေစောက်ပြီးပြန်နေကြပေမဲ့အခုတစ်ခေါက်ထပ်ပြီးစောက်ထားတဲ့နေအိမ်တွေကိုမိထက်ရှို့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်။ကြီးစုကြေးရွာဟာအိမ်ကြီး100နီးပါးရှိတဲ့ကြေးရွာကြီးဖြစ်ပြီးအစ္စလာမ်ဘာသာဝင်တွေနဲ့ဗုဒ္ဓဘာသာဝင်တွေအတူတကွနေထိုင်ကြတဲ့ကြေးရွာကြီးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရှိအတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်ရှင
်။စပိုက်ဆိုင်ရာချုံးချက်လေးတွေရှိသွားတဲ့အတွက်အစီအစဉ်မှာခီတိကောက်ဖြစ်သွားတာလေးကိုတောင်းပန်ပါစီ။အခုတော့ NUG ဝန်ကြီးဦးအောင်မျိုးမင်းရဲ့အင်တာဗျူးကိုတင်ပြပါမယ်။ဘယ်ဆိုရပဲတက်တဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုမှာအမျိုးသားညီညွတ်ရေးဆိုတာကိုတရားဝင်အသိမှတ်ပြုရင်းနဲ့လူထုကိုအကာအကွယ်ပေးပြီးဤပညာအကူအညီအပါအဝင်မြန်မာရေးကိုပို့ပြီးထိအောင်ဆောင်ရွက်တာကိုလိုလားပါတယ်လို့ဝန်ကြီးကပြောပါတယ်။ကိုငင်းညာရေးက VOA Studio မှာအခုလိုအင်တာဗျူးထားတာပါ
။ဟုတ်ကဲ့အခုအမေရိကန်မှာဒီရွေးကောက်ပွဲနဲ့အတူတူပေါ့နော်ဒီအစိုးရတဲ့အပြောင်းလဲမှာပေါ့နော်ဒီမြန်မာအရေးမှာဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုကျော်ပါသွားတာမျိုးပြောင်းလဲသွားတာမျိုးဒါမှမဟုတ်မူဝါဒပြောင်းလဲသွားတာမျိုးစိုးရိမ်ချက်ရှိလားဝင်းကြီးနေလဲ
အစိုးရတဲ့တခုဟိုပြည်သူလူထုကရွေးချယ်ရင်တော့ဒါပြည်သူလူထုကနေရွေးချယ်တဲ့အစိုးရတဲ့ကတက်လာမှာပါဒါပေမဲ့အဲ့ဒီအစိုးရရဲ့ policy ကတခါတလေအရင်အစိုးရရဲ့ policy နဲ့ပုံမူအားကောင်းတာလည်းရှိတယ်လို့သူတို့ရဲ့စိတ်ဝင်စားမှုရနိုင်ငံရေးစိတ်ဝင်စားမှုနောက်တစ်ခါသူတို့ရဲ့နိုင်ငံရေးနိုင်ငံခြားရေး policy ကအထိုက်လျောက်ပြောင်းလဲမှုတော့ရှိပါတယ်ဘယ်အစိုးရတက်တက်ပါကျွန်တော်တို့တက်တဲ့အစိုးရအနေနဲ့လက်ရှိမြန်မာနိုင်ငံပေါ်မှာထားရှိတဲ့ဒီဒီမိုကရေစီနဲ့လူခွင့်ကိုအားပေးတဲ့ policy တွေမလျော့စေချင်ပါဘူး။ကျွန်တော်နည်းနည်းဆိုရင်တခုကအခုဆိုလို့ရှိရင်ဒီအမေရိကန်အနေနဲ့ကနိုင်ငံတကာမှာပါဝင်လို့ဆောင်မဲ့အကြောင်းအရာ issue တွေကများနေတယ်။ issue တွေကလည်းမြန်မာနိုင်ငံနဲ့စာမယ်ဆိုရင်တော့ပြောမယ်ဆိုတကဘာလုံးနဲ့သက်ဆိုင်တဲ့ issue လိုမျိုးဒေတာတစ်ခုအတွက်အရေးကြီးတဲ့ issue တွေမျိုးတော်တော်များများဖြစ်ပျက်နေတယ်။အဲ့အတွက်ကြောင့်မလို့တခြားအစိုးရတစ်တခုတက်လာတဲ့ခါမှာတခြားသူတို့ရဲ့နိုင်ငံရေး policy စိတ်ဝင်စားမှု policy ကခုနတခြားနိုင်ငံတွေကိုပုံမစိတ်ဝင်စားရင်းနဲ့မြန်မာနိုင်ငံရဲ့ issue ကိုအခုလောက်တောင်စိတ်ဝင်စားပေးနေရော့သွားမှာကျွန်တော်စိုးရိမ်ပါတယ်အခုလက်ရှိချိန်မှာတော့ကူညီဖို့အတွက်ဂတိကဝတ်တွေကူညီမယ်ဆိုတဲ့လမ်းစဉ်တွေရှိပြီသားအဲ့ဒီကိုပုံမအားကောင်းတဲ့ပုံစံမျိုးဖြစ်ဖို့အတွက်အရန်ရည်ကြည့်ပါတယ်
ဟုတ်ကဲ့အမေရိကန်အစိုးရအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရော့ပါသွားအောင်ဆိုဘလို့ထိရောက်တဲ့တုံ့ပြန်ချက်မျိုးအရေးယူမှုမျိုးပေါ့နော်အခုလက်ရှိလှုပ်ဆောင်နေတဲ့ဒီပိတ်ဆို့အရေးယူမှုတွေအပြင်မှာပေါ့နော်ဘာလို့မျိုးထိရောက်အောင်လုပ်နိုင်သေးတယ်လို့ထင်လဲဗ
ျစီးပွားရေးပိတ်ဆို့မှုလက်နဲ့တင်ဖို့ရောင်းချမှုအားဒါကတော့အမေရိကန်အစိုးရတော်တော်များများလုပ်ထားတာရှိပါတယ်ဒါပေမဲ့လက်ရှိအချိန်မှာအမေရိကန်အစိုးရတခုလည်းလုပ်လို့မရဘူးဗျနောက်ကဒီလိုမျိုးဆန်ရှင်နေလက်နဲ့ပိတ်ဆို့မှုလုံးဆောင်နေဆိုတာအာနာတိတ်နာတစ်နှစ်ပြည့်မှနောက်ဒေါအောင်ဆန်းစုကြည်ကိုတခါဖမ်းတဲ့အချိန်ဘယ်တော့ပြည့်မှ anniversary event မဖြစ်တဲ့တကယ်ကိုကျန်တဲ့မဟာမိတ်နိုင်ငံတွေ EU လိုနိုင်ငံတွေ Australia New Zealand ဒီ Pacific နိုင်ငံတွေ ASEAN နိုင်ငံတွေနဲ့ကျွန်တော်ချိတ်ဆက်ပြီးတော့လုံးဆောင်တဲ့ global impact ဖြစ်နိုင်တဲ့ကျွန်တော်တို့ဒီလိုမျိုးဟာမျိုးကိုတဦးတည်းမလုပ်ဖ ೇನೆ ညှိနှိုင်းဆောင်ရွက်ဖို့အတွက်အများကြီးရည်ကြီးပါတယ်နောက်ကနိုင်ငံရာဆင်မြင့်နိုင်ငံရာဆင်မြင့်မှာကျွန်တော်တို့ဒီတရားမျှတမှုကိစ္စတို့ရဲ့လှုပ်ဆောင်မှုကတကယ်ကိုရာဇဝတ်သားအဆင့်ဖြစ်နေပြီရာဇဝတ်မှုဖြစ်နေပြီအဲ့ဒီနေရာမျိုးမှာဆိုလို့ရှိရင်လည်းတကယ်ကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အရာတွေဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွန်းတွန်းတိုက်တိုက်နဲ့ ဥဆောင်ပြီးတော့လှုပ်ဆောင်တာတယ်တစ်ချိန်တည်းမှာတခြားနိုင်ငံတွေရဲ့စိတ်ဝင်စားမှုရရှိဖို့အတွက်တိထက်ပုံမှုပြီးတော့လှုပ်ဆောင်မှုလိုအပ်ပါတယ်ဒုတိယတစ်ခုကကျွန်တော်တော်လိုင်းအင်အားစုတွေကိုပုံမှုထိရောက်တော့အကူအညီလိုအပ်ပါတယ်သုံးမျိုးပါတန်တမာရေးရထောက်ပံ့ကူညီမှု NUG ကိုပြည်သူတွေကနေထောက်ခံတဲ့အစိုးရဖြစ်အတိမတ်ဖြစ်ဖို့စစ်တမ်းကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့လူတွေကိုလူသားချင်းစာနာမှုအကူအညီတီးတက်ပို့ပြီးတော့ကျွန်တော်တို့ထိရောက်တဲ့နေလမ်းနဲ့ပေးဖို့တတိယတစ်ခုကတော့ဒီတော်လှန်ရေးကာလအတွင်းမှာလူအပ်တဲ့ကျွန်တော်တို့ဤပညာဆက်သွယ်ဒီအကူအညီကိုထိရောက်ပေးဖို့ဒါတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့တိုက်တွန်းလုပ်ပါတယ
်အမေရိကန်ရဲ့ဒီမြမရေးဆောင်ရွက်မှုမှာကိုဆိုရင်ပေါ့နော်ဒီအစိုးရအပြင်မှာဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေလည်းအများအပြားရှိပါတယ်ဗျမအောင်ဒီဘာမာအက်အပြဲကိုဆိုဘာမာကော့ကတ်စ်ဖွင့်လာတဲ့ဒီ brave ဘာမာတွေထွက်လာတယ်ပေါ့နော်အဲ့ဒါမျိုးပေါ့နော်ဝင်းကြီးနေတဲ့ဆိုဒီလူခွေနဲ့ဒီမိုကရေစီရေးတဲ့ဆိုဒီပြီးခဲ့တဲ့ဆောင်ရွက်ချက်တွေကိုဘယ်လိုတုံ့တက်လဲရှေ့လာမဲ့အချက်တွေကိုဘယ်လိုမျှော်လင့်လဲဗျအ
မေရိကန်လွှတ်တော်နှစ်ခုစလုံးကတော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်လို့အမြဲတမ်းနောက်မတွန့်မဲနဲ့တတိယပါဝင်ခဲ့တာပါအမေရိကန်နိုင်ငံရဲ့ဒီသူ့ရဲ့ဒီနိုင်ငံရေးစနစ်ရလွှတ်တော်ကတော်တော်အားကောင်းနေတာရှိပါတယ်အဲ့တော့ဘာမာ Actfree pharma act ဒါတွေက on the table နဲ့ဒါတွေကျွန်တော်တို့ရှိနေရှိပါတယ်ဒါပေမဲ့တချို့နေရာမှာကျွန်တော်လွတ်တော်တွေမှာလဲဟိုမြမအရေးကိုလွတ်ဆောင်မဲ့ champion နေအပြောင်းလဲရှိတယ်ဒီ champion ပြောင်းသွားလို့လွတ်တော်တွေမြန်မာနိုင်ငံလှုပ်ရှားမှုရပ်တန့်သွားတာနှောင့်နှေးသွားတာဖြစ်လို့မရပါဘူးနောက်ထပ် champion လိုအပ်ပါတယ် champion တောက်ရောတယောက်မှမဟုတ်ပါဘူးเนาะကျွန်တော်တို့ champion အများကြီးလိုအပ်တယ်အဲ့ဒီ champion ကခုနပြောမြမအရေးကိုစေရောကိုရောနိုင်ငံရေးရနောက်ကူညီနိုင်တဲ့နီလန်ရနောက်တစ်ခါမြန်မာနိုင်ငံအခြေအနေကိုနားလည်သောချန်ပီယံနေပေါ်ထွန်းလာမှမှန်ကန်တိကျတဲ့ဥပဒေတွေရောဥပဒေနောက်ဆက်တွဲကျွန်တော်တို့ဒီစောင့်ကြည့်ရေးနဲ့အကောင့်ထည့်ဖို့ရေးနော် monitoring ကိစ္စကိုလှုပ်ဆောင်နေမှာဖြစ်တဲ့အတွက်ဒါတွေကျွန်တော်တို့ထပ်ပြီးတော့ဖြစ်စေချင်ပါတယ်အဲ့တော့ဒီလိုမျိုးစိတ်ဝင်စားတဲ့သူတွေများများပေါ်ထွက်လာလေမြန်မာပြည်သူတွေကိုကိုအကျိုးပြုတဲ့ကျွန်တော်တို့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီလူခွေရက်တီချက်ဟာဒီပုံပုံပေါ်ထွက်လာမှာဖြစ်တဲ့အတွက်ကျွန်တော်လက်ကမ်းကျူဆူပါတယ်လှုပ်ဆောင်ပေးဖို့လည်းတိုက်တွန်းလုပ်ပါတယ
်ဟုတ်ကဲ့ဝင်းကြီးမြအောင်လို့မျိုးအချိန်ပေးပြီးတော့ဖြေကြားပေးတော့ကျေးဇူးများတင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျအမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမရရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်နိုဝင်ဘာ9ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြီးညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင်။
အခုတော့ပတ်စဉ်စီစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောပြင် interview နဲ့စကြပါမယ်။အမေရိကန်တပ်ပလရွေးကောက်ပွဲမှာမဲပေးကြမယ်မြန်မာအမေရိကန်တွေရဲ့အမြင်ကိုကိုငင်းကြအေးကပဲအခုလိုမေးမြန်းထားပါတယ
်အမေရိကန်ရွေးကောက်ပွဲမှာတမရလောင်းနှစ်ဦးကြာအပြိုင်ဆိုင်ဖြစ်နေကြတယ်လို့ပဲမဲဆန္ဒရှင်တွေကြားမှာလည်းမတူကွဲပြားတဲ့အမြင်တွေရှိနေကြတာပါအဲ့ဒီထဲမှာအမေရိကန်မြန်မာမဲဆန္ဒရှင်တွေလည်းပါပါတယ်ဒီမိုကရက်တစ်တွေကြီးစိုးလက်ရှိတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူမတ်ဂျူနီကတော့ Republican တမရလောင်းဒေါ်နယ်ထရန့်ကိုထောက်ခံသူပါဒေါ်နယ်ထရန့်တယောက်သမ္မတတာဝန်ထမ်းဆောင်ခဲ့တော့ကသူသဘောကျခဲ့တဲ့အချက်တွေကိုမတ်ဂျူနီယာအခုလိုပြောပါတယ်
။သူက immigration နဲ့ policy protocol ကိုတည်ဆောက်ထင်းချုပ်နိုင်တယ်။ဒါနံပါတ်၁။နောက်ပြီးတော့သူတာဝန်ထမ်းဆောင်နေတဲ့အချိန်မှာကျမတို့ဒီ mining system oil production အတူ create လုပ်နိုင်တယ်။ပြီးတော့အဲလိုလုပ်ခဲ့အခါမှာကျမတို့ gas price တွေအရန်ကျတယ် like $2.50 so အဲဒီမှာ inflation rate တွေသူတို့အရန်ထိန်းနိုင်တယ်gas price ကျတဲ့အခါမှာကျမတို့ expense တွေကလည်းရော့ကျလာတာပေါ့နော်ဆိုတော့လူနေမှု living standard ကျမတို့ income rate နဲ့ကျမတို့ middle class လူတွေကကောင်းကောင်း handle လုပ်နိုင်တယ်နောက်တစ်ခုက GDP ပမာဏ Trump's debt GDP ပမာဏက 1.9 2023 မှာ 2.5 ဒါ GDP တက်တယ်ဆိုတာတိုင်းပြည်တတိုင်းပြည်ရဲ့ဒါစီးပွားရေးတက်တာပဲပေါ့နော်ဆိုတော့အဲ့ဒါတွေတခုပြီးတော့ border ကျမတို့ဒီ border Mexico border border line နေမှာသူတိတိချာချာ security ထိန်းချုပ်နိုင်တာသူကအဓိက America first ဆိုတော့ America ကိုပဲဦးစားပေးပြီးတော့ဒီလုံခြုံရေးကိုအများကြီးဦးစားပေးနိုင်တယ်ဆိုတော့ဂျူနီကြိုက်တဲ့ချက်တည်းအဲ့ဒါတွေပေါ့နော်ဟုတ်
လက်ရှိ Colorado ပြည်နယ်မှာနေထိုင်နေတဲ့ကိုထူးမြတ်ကတော့ပါတီတစ်ခုခုကိုထောက်ခံတဲ့သူဖြစ်တဲ့တရားဝင်မှတ်ပုံထင်ထားတာမရှိပေမဲ့ Democratic Party ဘက်ကိုအလေးသာတဲ့သူပါ COVID ကာယောဂါကာလတုန်းကသမ္မတ Donald Trump ရဲ့ခေါင်းဆောင်မှုအခန့်ကဏ္ဍကိုသူကအခုလိုပဲမေးခွန်းထုတ်ပါတယ
် Trump သမ္မတဖြစ်နေတဲ့အချိန်မှာသူဟိုကဟိုအတိကဟိုကအကြီးအကျယ်ဆုံးပြဿနာကတော့သူတို့ COVID နဲ့ဆိုင်တဲ့ပြဿနာပေါ့နော်အဲ့ဒီပြဿနာမှာသူပြဿနာကိုအာပေရှားကင်ထွဲနေရမှာအမှန်တမ်းပြောရရင်ကျွန်တော်သူဘာမှသိလို့တယ်လို့မထင်ဘူးခင်ဗျသူဒီတိုင်းပဲပြဿနာကိုသူကလုံးဝမကင်ထွဲပဲနဲ့ကိုကကိုဘာမှမလုပ်ပဲနဲ့နေတယ်နောက်ပြီးတော့သိပ္ပံမြာရှင်တွေပြောတာကိုနားမထောင်ဘူးနားမထောင်ပဲနဲ့သူလှုပ်ရှင်တာလုပ်တယ်အဲ့အဲ့ဒါတွေမကပဲနဲ့သူခေါင်းဆောင်မှုဆိုတာသူခေါင်းဆောင်တာကိုကျွန်တော်မမြင်ရဘူးဒါပေမဲ့သူအနားလူတွေကသူတစ်ခုခုမှားပြီးမလုပ်ရအောင်လို့ဆိုပြီးတော့ဝိုင်းပြီးတော့ကာကွယ်နေကြတယ်ပေါ့နော်အဲ့မျိုးဆိုတော့ तू ကတခြားလူတွေကသူ့အနာလူတွေကခေါင်းဆောင်ပြီးတော့သူတို့လှုပ်ရှင်တာတွေကိုလုပ်နေကြတာသူ့နာမည်ကိုယူပြီးတော့ကျွန်တော်အဲ့တိုင်းမြင်တယ်ခင်ဗ
ျပါတီတစ်ခုခုကအသာစီးရနေတာမျိုးမရှိတဲ့ swing state လို့ခေါ်နိုင်တဲ့မြောက် Carolina မှာနေထိုင်တဲ့ Mark Consable ကတော့ Trump ကို design မမမဲပေးလာတဲ့သူပါသူကအင်ရှမတယောက်ဖြစ်ပြီးတော့သူနေ့စဉ်ရင်ဆိုင်ဖြစ်ရှင်းနေရတဲ့အခြေခံအချက်အလက်တွေကိုကြည့်ပြီး Trump ကိုသဘောကျတာလို့ပြောပါတယ်
အထူးတင်ကျမတို့လိုအရှိမရတော့ကကြတော့ဒီပေါ့နော်အခြေခံပေါ့နော်ကျမတို့ဒီတိုးနေနေဆိုတော့အခြေခံပေါ့နော်ဒီကုန်စည်လုံးတက်တာလို့ပေါ့နော်ဒီစီစေးပေါ့နော် gas price တွေတက်တာတို့ပြင်အဲနေဆက်လုံးရှင်ရေးကောင်းတာတို့အဲ့ဒါလေးအဓိကကျမတို့တွေ့ကြတာပေါ့နော်ဟိုဂျာတွေက basic လို့ပြောရမယ်ကျမတို့လူဒီတိုးတွေတော့အရင်အရေးကြီးတဲ့နေ့တူတူကအရင်ကိုအရေးကြီးတဲ့အရာဖြစ်တယ်ဒါတွေက
ဒါပေမဲ့ကလေးကျဲတထေးကြီးဖြစ်တဲ့ Trump ထဲစာရင် Harris ကလူများစုရဲ့ပြဿနာတွေကိုပိုပြီးနားလည်နိုင်မယ်လို့ယူဆကြတဲ့သူတွေလည်းရှိပါတယ
်ဒီ campaign trail မှာကတော့သူလူတွေကိုပြောပြနေတာတွေကသူတကယ်လူတွေရဲ့ပြဿနာတွေကိုနားလည်တယ်ပေါ့နော်နောက်ပြီးပိုပြီးအရေးကြီးတဲ့ကိစ္စက Trump နဲ့ရှင်လိုက်လို့ရှိရင်သူကမွေးကလေးကချမ်းသာပြီးတော့အလုပ်သမားတွေလူလက်တန်းစားတွေရဲ့ပြဿနာတွေကသူကနားမလည်နိုင်ဘူးဒါပေမဲ့Kamala Harris ကကျွန်တော်တို့ဟိုဒီလူသားတန်းစားရဲ့လိုမျိုးဟိုဒီတိုင်းပဲကြီးလာတဲ့အတွက်သူကပိုပြီးနားလည်ရတယ်ပေါ့နော
် American ပြည်တော်စုမှာကအခုနှစ်ပိုင်းနေတဲ့ကုန်စည်နှုန်းကြီးမြင့်တာအခွန်ဆောင်ရတဲ့ပမာဏတွေများပြားနေတာတွေကိုလူလက်တန်းစားနိုင်ငံသားအများစုကမကျေနပ်ကြပါဘူးဒီလိုပြဿနာတွေအတွက်ဆိုရင်တော့ Kamala Harris Trump သာအခုတစ်ချိန်ပြန်နိုင်ခဲ့ရင်ပြည်လည်သွားနိုင်တယ်လို့ Mark Consable ကတော့ယူဆနေပါတယ
်အထူးတင်ကျွန်မတို့ဒီတူတွေပေါ့နော်အရန်ခံစားနေရတဲ့အရာကနံပါတ်1ကုန်စည်လုံးတက်တယ်ပြီးရင်စီစေးတွေတက်တယ်ပြီးရင်အိမ်လခတီအိမ်စည်လုံးတွေတအားတက်တယ်ပိုဆိုးတာအဲ့ချက်ပိုဆိုးတာလုံခြုံမှုမရှိဘူးဟိုဒီတမတဟောင်းဖြစ်တဲ့ဘောနော်မစ္စတာထရမ့်သူတက်လာလို့ရှင်နေဆက်ပိတ်မယ်ပြီးရင်အထူးသဖြင့်သူ့ရဲ့မူဝါဒကျမတို့ပေးချက်သူပေးချက်ပေါ့နော်ဒီတူတွေအသက်ကတော့ဒီအခွင့် short ချမယ်ပြီးရင်ဒီအထူးသဖြင့်ဒီchief money อ่ะปะเนาะตรุเอ้ออ่ะคุณดีมีอยู่ปุ๊บเนี่ย overtime ลงได้หาริโกตรุอ่ะคุณมีอยู่ปุ๊บสรุปว่าจมารุยังก้าวน่ะปะบาผิดรู้จมารุดิอ่ะ paycheck to paycheck เนี่ยได้โบอ่ะเลยเนาะอทุติเนี่ยเมียนมาอยู่อခုเฉยป่ะยังคิดๆได้เฉยมาเมียนมาอยู่จมารุยังทอดปั่นสินเลยทอดปั่นสินแล้วจมารุก็เฉยปูอันยายสินเนี่ยอลุดิโนคุ3คุลุเตะจาใบแม้กูลุตะหลอกย้อมมั้ยสรุปว่าอคุณจีไปเป้ๆเนี่ยก็จมารุอ่ะဘယ်လိုပြောရမလဲကိုဟန်နေကိုမြန်မာပြည်ဟိုကိုညီဖို့မပြောနဲ့ကိုဟန်နေကိုပေါ့အပတ်မလည်နိုင်ဘူးဖြစ်နေတယ်လေနော
်ဒီမိုကရက်တစ်တဲ့အမြဲနိုင်လေးရှိတဲ့ကယ်လီဖိုးနီးယားမှာနေထိုင်ပေမဲ့ပါတီဆွဲမရှိပဲအချိန်ပေါ်ကြည့်ပြီးပြီးခဲ့တဲ့သမရရွေးကောက်ပွဲတွေမှာမဲပေးလေးရှိတဲ့သတင်းစာထုတ်ဝေသူသခင်ခိုင်ဘွားကတော့ဘလို့အချက်တွေကိုကြည့်ပြီးမဲပေးတယ်ဆိုတာကိုအခုလိုပြောပါတယ
်ကိုအကျိုးစီးပွားနဲ့ပဲကျွန်တော်ချိန်ပြီးကြည့်ပါတယ်အဲ့တော့ကိုတိုင်းအကျိုးစီးပွားကိုစီးပွားရေးကိုလုံးနေတဲ့ business နဲ့ဘလောက်ဒီသမရရဲ့ policy က effect ဖြစ်တယ်လို့ကြည်ပါရယ်ဒုတိယအဆင့်အနေနဲ့ core family member တွေနဲ့ core family အချိုးစီးပွားကိုကြည်ပါရယ်တတိယအနေနဲ့ကိုလာခဲ့တဲ့ time ပြီပေါ့ကျွန်တော်တို့ဗမာပြည်လာခဲ့တဲ့ဖြစ်တဲ့အတွက်ဗမာပြည်အ အတွက်ဘလောက်အကျိုးစီးပွားဒီသမရပေးနိုင်လဲဆိုတာကိုကျွန်တော်ကြည့်ပါတယ်အဲ့လိုသုံးဆင့်ခွဲပြီးကြည့်ပြီးကျွန်တော်ဆုံးဖြတ်ပါတယ်ကိုအတွက်ဆိုရင်တော့ကျွန်တော် small business ပေါ့နော်ဒီသတင်းစာရဲ့ publisher အနေနဲ့လည်းလုပ်ထားရဲဆိုတော့ session နဲ့ရှိပါလိမ့်လုပ်ငန်းရှင်အသေးပေါ့နော်အကြီးမဟုတ်ဘူးအသေးဟို income ကဟို3သိန်းအောက်ဟိုကျွန်တော်နားလည်တော့ပေါ့နော် democratic ပြောကြတာ3သိန်းအောက်ပဲဆိုရင်တော့ဟိုသူတို့က tax မပေးပေးဖို့မလိုဘူးလို့ဒါပေမဲ့3သိန်းအထက်ကလည်းပမာလူမျိုးမှာတော်တော်တစ်နှစ်ပေါ့နော် income 3သိန်းထက်ကလည်းတော်တော်ရှားမယ်ဆိုတော့ကိုကျူစပါတအတွက်ကြည်ရင်တော့ဒီမိုကရက်ကဟောကျွန်တော်အတွက်အားတာပါတယ
်တစ်ဖက်မှာလည်းထရန့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကကိုလာခဲ့တဲ့မိခင်တိုင်းပြည်ကလူတွေကိုဓာတ်ရိုက်ထိခိုက်လာမှာကိုသခင်ခိုင်ပွားကစွန့်ရင်နေပါတယ
်ပုံမှန်ပြောဟို executive order တက်တက်ထုတ်ပြီးဘာမှာဆိုပြီးမွတ်စလင်ဘန်းဆိုတဲ့အထက်မှာမြန်မာဆိုပြီးဘန်းချလိုက်တဲ့အတွက်ကျွန်တော်တို့အတွက်ကြောင့်ကျွန်တော်မီဒီယာလုံနာဆိုတော့မဲပေါက်တဲ့ DB မဲပေါက်တဲ့လူတွေပါလာဝင်မရဘူးဖြစ်သွားတယ်အိမ်အောင်ဘက်တွေလာလို့မရဘူးဖြစ်သွားတယ်မိဘတွေခေါ်လို့မရဘူးဖြစ်သွားတယ်အဖိုးဘွားတွေခေါ်လို့မရဘူးဖြစ်သွားတာဖြစ်နေတော့ထိခိုက်ရပါဘူးဟောပါပြီးတော့ကတိတ်တိတ်ပေါ်တာတော့เนาะအဲသူလည်းအချိန်ချင်းဒီ campaign ကိုကျွန်တော်တက်တက်တော့ပြောပါတယ် mass deportation ဒါ repeatedly ပြောတယ်အဲသူပြောတော့ပထမပိုင်းတော့ဟို illegal immigrant ခိုးဝင်တဲ့လူတွေလို့ပြောတယ်ဒါပေမဲ့နောက်ပိုင်းအခု Haitian ဟို spring fee မှာဖြစ်တဲ့ကိစ္စဆိုရင်တော့ Haitian တွေက TPS ဗမာနဲ့တူတူပါပဲ TPS တမားတွေပါ deportation ဘက်ကိုပြောလာတယ်ဆိုတော့ဗမာအခုကျွန်တော်နားလေတော့တောင်းကနလောက် TPS ရတာလူတွေအကုန်လုံးဟိုပြန်မဲ့သဘောတော့ဖြစ်ကုန်တယ်ဆိုတော့ဗမာပြည်တော်ကတော့ကျွန်တော်အမြင်မှာတမားထွန်းတော်တော်လေးကိုသူရဲ့ immigration policy ကထိထိကပ်ကပ်ဖြစ်မယ်လို့ယူဆပါတယ
်ဒါပေမဲ့ Trump ထောက်ခံသူ Matt Junie ကတော့ကိုယ်တိုင် Trump လက်ထက်မှာနိုင်ငံသားဖြစ်လာသူတယောက်အနေနဲ့ကိုရီးနဲ့ရှင်ပြီးတော့တကယ်လို့ဒီတစ်ချိန် Trump နိုင်လာရင်တင်းကျပ်လာနိုင်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုမစိုးရိမ်ဘူးအခုလိုပြောပါတယ
်အမြဲတမ်း open door ကြီးဖွင့်ပြီးရော America ကိုလာပါ all over the world ကိုကျမတို့ဖိတ်မခေါ်နိုင်ဘူးဒါပေမဲ့ the right way the right process နဲ့လာတဲ့လူအလုံးကို Trump က welcome လုပ်တယ်ဂျူနီကိုရိုင်းလည်း immigrant ဖြစ်လာတာ Trump presidential term မှာဂျူနီ citizen ဖြစ်လာတာဆိုတော့ဒါသူ့ရဲ့နီးလန်းမှန်တဲ့ဟာကိုလုပ်တာကလူတွေကမှန်သောနီးလန်းကိုကျမတို့ကထောက်ခံရမယ
်တမရလောင်းတွေပေါ်မြန်မာနယ်ပေါ်အမေရိကန်တွေရဲ့အမြင်ကိုကြားခဲ့ရတာပါခုလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲရလဒ်နဲ့အတူသမရသက်ဟာသူ့ကိုထောက်ခံတဲ့သူစန့်ကျင်တဲ့သူနှစ်ဖက်လုံးအပါအဝင်လူသန်း300ကျော်ကိုဥဆောင်ပါပါတချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကကမ္ဘာအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်တဲ့အတွက်တက်လာမဲ့သမရသက်ဟာနိုင်ငံတကာမှာရင်ဆိုင်နေရတဲ့စပွဲပဋိပက္ခနဲ့ရာသီဥတုပြောင်းလဲမှုလိုစိန်ခေါ်ချက်ကြီးတွေကိုလည်းဦးစားပေးအဓိကဖြစ်ရှင်းရဖို့ရှိနေပါတယ်ခင်ဗျာ
အခုတော့စီးပွားရေးဘက်ကိုဆက်ပြီးကြည့်ကြအောင်ပါအမေရိကန်မှာတမရအလောင်းနှစ်ယောက်လုံးကငွေကြေးဖောင်းပွားမှုရေးကိုကြိုက်တွက်ဖို့နဲ့အလုပ်သမားတွေရတဲ့ပေါက်စုငွေပေါ်မှာပြည်တော်စုအခွန်မကောက်ရေးတို့ကိုဂရိပြုထားကြပါပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအေဘီရိုဆိုင်ယာဘျူရိုကြီးကပက်စီဝီဒကုဆာရာရဲ့ပရင်းဆောင်ပေါက်ကိုမတ်သိန်ထိုက်ကစီးပွားရေးကဏ္ဍမှာတင်ပြထားပါတယ
်။ American Democrat your Republican your Messenger အားလုံးတသဘောတည်းရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ။ Virginia ပြည်နယ်က Messenger James Russell ကအခုလိုပြောပါတယ်
I just see the prices keep increasing by
25 cent 50 cent နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်။ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူး
။နိုဝင်ဘာလရွေးကောက်ပွဲအချိုကာလမှာပြိုင်ဘက်နှစ်ဦးဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်စ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်။ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်စ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ကြိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်ထောင်စုအဆင့်တန်းမြစ်ဖို့နောက်တစ်နှစ်သားကလေးငယ်တဦးအတွက်မိသားစုကိုဒေါ်လာ6000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2000ခွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်။စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မေဆနာရှင်အများပြရဲ့စွရင်ချက်တွေဖြစ်တဲ့အိမ်စင်းနှုံနဲ့စားတောက်ကုံစင်းနှုံကြီးမြင့်မှုကိုကင်တွဲမဲ့အစီအစဉ်တွေကိုမိန့်ကိုမှထည့်သွင်းပြောဆိုပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအကြိမ်နဲ့ရှင်ပြိုင်နေရတဲ့မ မြောက်ကယ်ရိုလိုင်းနားပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်
When I am elected president, I will make it.
ဒီကောက်ခံသမ္မတဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကျစရိတ်တွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေဖို့ထိတ်တန့်ဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်ပါမယ်
။အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်စည်းမြှင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်တန်နဲ့ထရန့်ကတော့
Does anyone here feel richer under
Trump? ဆိုရလက်ထက်ကထက် Kamala Harris နဲ့ Crooked Joe တို့လက်ထက်မှာပိုပြီးချမ်းသာလာတယ်လို့ထင်တဲ့သူများရှိပါသလား? Kamala Harris နဲ့ Crooked Joe တို့လက်ထက်မှာဈေးကျလာတာများရှိပါသလား?
Tamara Houghton နဲ့ Trump ကတော့လုပ်ငန်းတွေအတွက်ကုန်ကျစရိတ်များစေတဲ့စည်းမျဉ်းစည်းကမ်းတွေကိုဖေရှားပေးကုန်စည်နှုန်းကျအောင်လုပ်ဖို့စီစဉ်ထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါအပြင်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုကိုတွန်းမြင်ပြီးကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင်ပေါ်လစီစင်တာကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲပယ်ညွှန်ကြားရေးမှူးအန်ဒရူးလော့ကဇူးငါနေအခုလို့ပြောပါတယ်
။ It is highly unlikely that any single
policy လက်ရှိငွေကြေးဖောင်းပွားမှုအစဉ်ကနေစီးပွားရေးအတွက်အဟိုပံရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိငွေကြေးဖောင်းပွားမှုကိုလျှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိထိရောက်ရောက်တည်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူး
။ဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ရာခိုင်နှုန်းအထိကျဆင်းခဲ့ပြီးဒါဟာဆိုရင်2020ခုနှစ်မတ်လနောက်ပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထင်အားနေစေဖြစ်ပါတယ်။လက်လျက်အယောင်တိုးလာပြီးအလုပ်လက်မဲ့လည်းကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားကျမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူး။ဒါပေမဲ့လည်းစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလည်းအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ်။ Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist lunatic.
ဒီချင်းမရှိအသိဉာဏ်မဲတဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do.
Donald Trump လုပ်ဖို့ရည်ရွယ်ထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါ။သူကဂရေကျဲတထေးကြီးတွေလိုတနေ့ပြီးတနေ့အကြီးအကျယ်အခွင့်လျှော့ပေးဖို့စီစဉ်ထားပါတယ်။စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွင့်ကိုလည်းဒေါ်လာ1 trillion ကျော် short ချဖြတ်တောက်ဖို့စီစဉ်ထားပါတယ်
။ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေကလုပ်သားတွေရတဲ့ပေါက်စုငွေအပေါ်မှာလည်းပြည်ထောင်စုအခွန်ကိုဖေရှားပေးဖို့သမ္မတလောင်းနှစ်ဦးစလုံးကကတိပေးကြပါတယ်။ဒီအဆိုပြုချက်ဟာဆိုရင်ပေါက်စုငွေမရကြတဲ့ fast food အလွယ်စားစားသောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လဲဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွယ်သုံးစားလုပ်လာနိုင်တယ်လို့လည်းသုံးသပ်သူတွေကဝေဖန်ကြပါတယ်။အခုမူဝါဒစင်တာကအကြီးအကဲပညာရှင်စတီဗင်ရောဆန်သဲကအခုလိုပြောပါတယ
် How can we be sure that it's deserving working people
လူပေါင်းများစွာကသူတို့ရဲ့အပိုးစုကျင်းနဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုပေါက်စုငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလို့ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစားခွင့်ရှိသလဲဆိုတာကိုဘယ်လိုတတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာထရန့်ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်။လက်ရှိသမ္မတဂျိုးဘိုက်ဒန်ထက်ထရန့်လက်ထက်မှာဗန္ဒာရေးပိုပြီးကောင်းလာလိမ့်မယ်လို့အမေရိကန်တွေကရှုမြင်ကြောင်းလူလူသဘောထားစစ်တမ်းအတော်များများကဖော်ပြကြပါတယ်။ဒါပေမဲ့လည်း Financial Times သတင်းစာနဲ့ Michigan တက္ကသိုလ် Rock စီးပွားရေးချောင်းတို့ပူးတွဲကောက်ယူတဲ့သုတေသနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ40နှစ်ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာချက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါတယ်ရှင
်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ပါမယ်မနက်ဖြန်အမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးကြတဲ့လူငယ်တွေကဘယ်အကြောင်းအရာတွေကိုရှေ့တန်းတင်စဉ်းစားနေပါလဲမဆုမြတ်မုံကခုလိုတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုမှာသမ္မတအစ်ဘသူဖြစ်လာမလဲဆိုတာနိုဝင်ဘာ5ရက်အင်္ဂါနေ့ရွေးကောက်ပွဲပြီးတာနဲ့အဖြေထွက်လာတော့မှာဖြစ်ပါတယ်။ဒီအဖြေအတွက်အရေးပါဆုံးကမဲပေးကြမယ့်မဲဆန္ဒရှင်တွေပါ။ဒီမိုကရက်သမ္မတကမလာဟဲရစ်ဖြစ်လာမလား၊ရီပက်ဘလီကန်သမ္မတဒေါ်နယ်ထရမ့်တက်လာမလားဆိုတာကမဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်မှာပူတည်နေပါတယ်။ ဒါကြောင့်အခုရွေးကောက်ပွဲမှာပထမဆုံးအကြိမ်ပဲပေးကြမယ်တက္ကသိုလ်ကျောင်းသားလူငယ်တစ်ယောက်နဲ့စကားပြောထားပါတယ်ရှင်
Hello သမီးရဲ့နာမည်က Robert Morpi Kamong သမီးက Florida ကနေနေတယ်မယ
်ကျွန်တော်နာမည်ကတော့ကိုနေလို့ခေါ်ပါတယ်ကျွန်တော်ကတော့ Maryland State ကနေမြေပေးပါတယ်
အခုဒါနှစ်ယောက်စလုံး cruise ကကိုနေရောနှစ်ယောက်စလုံးကဒါဒီသမရရွေးကောက်ပွဲမှာပထမဆုံးအကြိမ်အမဲပေးကြတဲ့ first time voter တွေဖြစ်တယ်ပေါ့လေဆိုတော့ဘာကြောင့်မို့လို့ဒီရွေးကောက်ပွဲမှာမဲပေးဖို့အရေးကြီးတယ်လို့လက်ခံထားလဲကိုနေအရင်ပြောပြပါလားရှင
်အစိုးရတွေကပေါ့လေနော်ကျွန်တော်တို့ freedom team ပေးပြနေလေလူကပဲ freedom page ပေးချင်တယ်ပြီးတော့ကျွန်တော်တို့လည်းသူတို့ freedom ကိုရပြီဆိုရင်တော့လေနော်ကျွန်တော်တို့ credit government ကိုရွေးလို့ရတယ်ပေါ့နော်ကျွန်တော်တို့ voting voting vote မပေးရင်တော့လေငင်မပီလိုမပဲညကျွန်တော်တို့လည်းမဲလို့မပေးနိုင်ဘူးဒီမှာလည်းမပေးဘူးဆိုတော့ကျွန်တော်တို့လည်း freedom ပျောက်သွားမှာဆိုလို့ပေါ့နိုင
်အဓိကပြောချင်တာတော့ပြည်သူတွေရဲ့လွတ်လပ်ခွင့်ပို့ပြီးတော့ရအောင်လို့ဒီအစိုးရကြီးပဲဒီထိတ်ချုပ်ထားတာမျိုးထက်ကိုပြည်သူတွေအနေနဲ့ကိုယ့်ရဲ့ဒီဆန္ဒအတိုင်းဖြစ်လာစေဖို့အတွက်မဲပေးတယ်ဆိုတဲ့သဘောပေါ့လေ
ဟုတ်ကဲ့
So Bruce ကတော့ဘာဖြစ်လို့ရွေးကောက်ပွဲမှာမဲပေးဖို့လို့အရေးကြီးတယ်လို့လက်ခံထားလဲရှင့်
It's important to give our vote because it's our way of expressing.
ကိုယ်ပါဝင်ယုံကြည်လက်ခံတယ်ဆိုတာထုတ်ပေါ်ပြနိုင်ဖို့အတွက်မဲပေးရရေးကြည့်တယ်လို့ယုံကြည်ပါတယ်။ကိုယ့်ရဲ့သဘောထားအတန်ကိုကြားနိုင်ဖို့အတွက်လည်းရေးကြည့်ပါတယ်။ကိုယ့်အနာဂတ်အတွက်နဲ့နိုင်ငံသားတစ်ယောက်အနေနဲ့လူမှုအတိုင်းဝိုင်းထဲမှာတာဝန်ကျေဖို့မဲပေးသင့်ပါတယ
်။ duty sense of civil duty and community အကြောင်းပေးသင့်တယ်လို့
ဆိုတော့ဘယ်သမရလောင်းကိုရောဖြစ်ပေါ့နော်မဲပေးမယ်ဆိုပြီးတော့မှကိုကဆုံးဖြတ်တဲ့အခါမှာဘလို့ကိစ္စတွေကကိုအတွက်အဓိကထားပြီးစဉ်းစားစရာဖြစ်ခဲ့လဲပေါ့နော်ဘလို့အကြောင်းနေကြောင့်မို့လို့ဒီသမရကိုရောဒီသမရလောင်းကိုရောဖြစ်အမဲပေးမယ်ဆိုပြီးတော့ဆုံးဖြတ်ဖြစ်တယ်လဲရှင်ကိုနေပြောပြပါလား
ကျွန်တော်ကတော့Trump ကိုပဲမဲပေးရတာပေါ့နော်ကျွန်တော်ကတော့အဓိကဆုံးကတော့လူငယ်အတွက်ပေါ့ Trump President ဖြစ်တဲ့ချိန်မှာပေါ့နော် Under Trump Administration မှာလူငယ်တွေကအင်္ဂလိပ်ဝယ်တတ်တယ်ပတ်စံလဲရှိရတယ်ဒါပြီးတော့လူငယ်တွေကအလုပ်လည်းများတယ်ပေါ့နော်အခုတော့ Biden administration မှာလူငယ်ကအင်းလဲမဝယ်တတ်ဘူးလူအများဆုံးလူငယ်ကကြောင်းဖို့လည်းဘယ်လိုပြောမလဲမပေးနိုင်ဘူးပေါ့လေနော်ပတ်စံလည်းတင်မရှိဘူးအဲ့ဒါကြောင့်ကျွန်တော်ကTrump ကိုမဲပေးချင်တယ်နောက်တစ်ခုကတော့နယ်စပ်လုံခြုံရေးပေါ့နော်ကျွန်တော်ကတော့ US citizen ကိုအရင်ဆုံးထားချင်တယ်အခုကျွန်တော်တို့ US citizen မှာလည်း homeless အများရှိတယ်ပေါ့နော်ကျွန်တော်ကိုဦးစားပေးပြီးတော့ US citizen ကိုဦးစားပေးပြီးတော့ပေးချင်တယ်အဲ့တော့ကျွန်တော်ချင်တော့အနေစလုံးချွင်းကအဲ့ဒါလည်းအရေးကြီးတယ်နောက်တစ်ခုကတော့ကျွန်တော်လည်း US Army ဆိုတော့လေစစ်သားဆိုတော့ဟိုဘယ်လိုပြောမလဲ IRR ဆိုတာရှိရနော် Ready Reserve ပေါ့သူတို့ကယူပြီးတော့နေစက်မှာပို့တယ်ပေါ့နော်ကျွန်တော်လည်း IRR ဆိုတော့လေသူတို့ခေါ်တဲ့ချိန်မှာခေါ်လို့ရတယ်ပေါ့နော်သူတို့ခေါ်ပြီးတော့ကျွန်တော်ကလည်းနေစက်မှာထားလို့ရတယ်အဲ့ကျွန်တော်တင်မကြိုက်ဘူးနော်ကျွန်တော်အကြောင်းပြချင်တယ် Trump Administration ဆိုတော့လေနော်သူတို့ Border Secure ပြီးတော့လုံးချုံရေးပို့ပတ်စံပေးမယ်ပေါ့နော်ဒါပြီးတော့ border agent ကိုလည်းပို့ပြီးတော့မအများအောင်သူတို့ဖြိမှာပေါ့အဲ့ဒါကြောင့်ကျွန်တော်လည်းအဲ့ဒါကြောင့် Trump ကိုမဲပေးတာပ
ါသူတို့အဓိကတော့ကိုနေပြောတော့တာကတော့ဒီဟိုလူငယ်တွေအတွက်ကို Trump လက်ထက်မှာအခွင့်အလမ်းတွေပို့ပြီးတော့မှရှိလာမယ်အိမ်တွေပို့ဝေလာမယ်ဝင်ငွေတွေပို့ရလာမယ်ဆိုတော့ယုံကြည်ချက်နဲ့မဲပေးတယ်နောက်တစ်ခုကစစ်တပ်ထဲမှာတာဝန်ထမ်းနေတဲ့အတွက်ကြောင့်မဟုတ်လို့ဒီခုနပြောသလိုပေါ့ဒီဟိုအချိန်မရွေးခေါ်ပြီးတော့မှနေဆက်လုံချုံရေးအတွက်ကိုတာဝန်ချတာမျိုးထက်ကိုကဒီကိုနေတဲ့နေရာမှာပဲဇောက်ချပြီးတော့ကြောင်းပြအောင်လို့လှုပ်ရှင်တဲ့ဆန္ဒကြောင့်မို့လို့ Trump ကိုရွေးချယ်တယ်လို့ပြောတာဖြစ်မဲ့တယ
်ဟုတ်ကဲ
့Ruth ကတော့တမရလောင်းရွေးချယ်တဲ့အခါမှာဘယ်အချက်တည်းကကိုအတွက်အဓိကထားပြီးတော့မှစဉ်းစားစရာဖြစ်တယ်လဲဆိုတာပြောပြပါဦးရှင်
တမီးကတော့နယ်ယောက်စလုံးကိုကြည့်တယ်ဟို politics democratic ကြည့်တယ် people republican နဲ့ကြည့်တယ် and အခု democrat တော့သူက main focus ကတော့ abortion
ဒီမိုကရက်ဖက်ကဒရီသားဖြတ်ချခွင့်ကိုပရမဆုံးဦးစားပေးပါတယ်။ပြီးရင်ငွေကြေးဖောင်းပွားမှုရော့ကျသွားအောင်လုပ်မယ်လို့ပြောထားတယ်။နောက်ရီပပ်ဘလီကန်တွေကတော့ငွေကြေးဖောင်းပွားမှုလုံးဝမရှိအောင်လုပ်မယ်တဲ့။နောက်ထရမ့်ကတော့ဒရီသားဖြတ်ချခွင့်ကိုမပေးချင်ပါဘူး
။ And people Trump ကသူကတော့ abortion ကိုမဖြတ် he doesn't want no abortion.Ruda lunge so ro lunge phet ka nei ji de cuz aku wa ruda college student and college student pitlo like a payne me shi ma be san tong ya de so ro a lo de ma lo bu so ro a ne ruda inflation aku wa yan like it's cost a lot living a yan cost de so a jong ruda inflation wo ma jai bu a jong aku a pin ma myo de ji de pi pyo ko ye country ma be ha gaung ne be bitter gaung le a myo pi pyo international pe ma so ne gaung ma la good leader pin nai ma la so a ji de ruda do
သူတို့တယောက်ရဲ့ဒီ mass vaccination နဲ့ campaign တွေရောဘယ်လောက်ထိပေါ့နော်ထဲထဲဝင်ဝင်လေ့လာဖြစ်လဲ host ဖြစ်ပြပါရှင
်Rudaro like Bowman a change shi lo shino Bowman GP de a change shi lo shino tei ma ji bu bu da men thoro ni together deep de
chana ga ta ta lo tei le ma la u bo na ye chana ga a mya lu ngai so lo le a mya song TikTok so ma be po da bo na da ba me TikTok po ma po da ga le a kon lo a ma mo ho u so lo le chana le a chi da bo pyan pi lo news set ma chi da bo le na
ဆိုတော့အခုတော့ဒါပထမဆုံးတိတ်နှစ်ယောက်စလုံးကမဲပေးကြပြီပေါ့လေဆိုတော့အခုလိုမျိုးကိုထဲလိုက်တဲ့မဲကြောင့်ပေါ့နော်ကိုဖြစ်ခြင်းတဲ့ဒီအပြောင်းလဲတွေဖြစ်လာမယ်ဆိုတဲ့ယုံကြည်ချက်ကဘယ်လောက်ရှိလဲရှင်ကို nate ဆက်ပြီးတော့ပြောပြပ
ါကျွန်တော်ဝိုရီတယောက်ဆက်တော့တိတ်ဘယ်လိုပြောမလဲ important ဘူးပေါ့လေနော်ဒါပေမဲ့ကျွန်တော်တို့ vote အကုန်လုံးပေးမှာပဲအကုန်လုံးအရမ်း important လည်းပေါ့လေ
so rules ကဘလို့ချင်လဲကိုကအခုလိုမျိုးကိုပေးလိုက်တဲ့မဲကမဲကြောင့်ပေါ့နော်အပြောင်းလဲတွေဖြစ်လာမယ်လို့ရောယုံကြည်လားရှင
် Rudaro ယုံကြည်တယ်ဘာလို့လဲဆိုတော့အခုလူငယ်တွေဟိုဟိုနဲ့ပြောလို့မျိုးပဲဟိုအခုကလူငယ်တွေတဲ့ပို့ပေးလာတယ်ပြီးပြီးတော့လူကြီးတွေပို့ပေးလာတယ်ဆိုတော့ root voter confident at all like 100% I'm confident that it will my vote matter
ကျွန်မပေးလိုက်တဲ့မဲကအရေးကြီးတယ်လို့ယုံကြည်ပါတယ်ဘာလို့လဲဆိုတော့မဲပြတိုင်းကအရေးကြီးလို့ပါမဲပေးတာကကိုယ့်ရဲ့သဘောထားထောက်ခံမှုကိုပြရနိုင်ဖို့ထိရောက်တဲ့နည်းလမ်းတစ်ခုပါဘာကိုပဲထောက်ခံမဲပေးတဲ့အတွက်ကြီးမားတဲ့အပြောင်းလဲတွေဖြစ်သွားနိုင်တဲ့အာမခံချက်ရှိပါတယ်
ကိုယ့်ရဲ့ဒီပတ်ဝန်းကျင်ပေါ့အကြောင်းမှာပဲဖြစ်ဖြစ်ဒီကိုယ်တငယ်ချင်းနေကြတဲ့မှာရောအခုလိုမျိုးဒီရွေးကောက်ပွဲတမရရွေးကောက်ပွဲကိုမဲပေးဖို့အတွက်ဘလောက်ထိလူတွေဟိုတက်တက်ကြွကြွရှိလဲအရင်မဲပေးခြင်းတဲ့စိတ်တွေရှိကြတာမြင်ရလဲရှင
် Rudo Shimaro like like Asian day PP ro the child got a lot of loot they are main focus that PP ro throw out my page at ဒါပေမဲ့အခု US like American day through GS you know throw out they may page ဘူးဘာလို့လဲဆိုတော့ throw out they may throw out like oh ငါနဲ့မဆိုင်သေးဘူးဒီဟာငါရဲ့
လောလောဆယ်သူတို့အလုပ်မဟုတ်သေးဘူးလို့ထင်နေကြတာပ
ါဒီနေ့မှာတော့ early voting မှာပေါ့လေနော်လူငယ်အများများတယ်ကျွန်တော်မထင်ပါဘူးနော်မထင်ဘူးပေါ့အခုတော့ early voting မှာလူငယ်ရများတယ်ဒါပြီးတော့နောက်တစ်ခုက first time voter ကိုဦးစားပေးတယ်ပေါ့လေသူတို့ဦးစားပေးပြီးတော့ဒီလိုမျိုး vote မယ်ဒီလိုမျိုးတွားမယ်တွားတဲ့အနေနဲ့ပေါ့လေနော်သူတို့အကုန်ပြပေးတယ်ပေါ့
so it was my first time voted and then throughout my through me that but the near first time voting la that my mahalosh you know have you voted before made it and then Ruda it's my first time vote there through pure like that and then through like a gong like everybody let's all clap for her it's first time voter in the building so pure through I am pure be there because through pure Ruda lunge so through lunge de through po po twitch na po
American တကောင်ချင်းစစ်တမ်းတွေကိုတုံ့သက်ချက်အရအခု2024သမ္မတရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးပိုင်ခွင့်ရှိသူလူငယ်၈တန်းလောက်ရှိတယ်လို့ Washington Post သတင်းစာကြီးကပြောထားပါတယ်။မြို့တော် Washington DC နဲ့ပြည်နယ်တချို့မှာရွေးကောက်ပွဲနေ့မတိုင်ခင်တည်းကကြိုတင်မဲပေးနိုင်ကြတာမို့ကြိုတင်မဲပေးထားပြီးသားလူငယ်တွေလည်းတန်းတဲ့ရှိကြပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
ဟုတ်ကဲ့ခင်ဗျာအခုကတော့မဆုမြတ်မုံကတင်ပြပေးခဲ့တာပါခုတော့သတင်းကြီးချုပ်ကိုပြောပြပါမယ်အမေရိကန်မှာဒီကနေ့နိုင်ငံတော်ဝန်မှာသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အချိန်မှာသမ္မတလောင်းတွေဟာမနေ့ကနောက်ဆုံးအချိန်ထိအကြိမ်နဲ့ဖြစ်နေတဲ့မီရှိဂန်ပြည်နယ်မှာကမ်လာဟဲရစ်ကမဲဆန္ဒရှင်တွေနဲ့တွေ့ဆုံမဲဆွယ်နေတယ်လို့ပဲဒေါ်နယ်ထရမ့်ကလည်းမြောက်ကလိုရိုင်းနာပန်ဆယ်ဗေးနီးယားနဲ့မီရှိဂန်ပြည်နယ်တွေမှာမဲဆွယ်စည်းုံနေကြပါတယ်။အိန္ဒိယနိုင်ငံတမီနာဒူပြည်နယ်ကဟိန္ဒူဘာသာဝင်တွေကတော့တနင်္လာနေ့ကဆူတောင်းပွဲကျင်းပပြီးကမ်လာဟဲရစ်နိုင်ဖို့အတွက်ကြိုးစားအားထုတ်ခဲ့ကြပါတယ်။ဒီပြည်နယ်တွေကတူလာဆန်ဒရာပူရန်ရွာကလေးမှာလွန်ခဲ့တဲ့ရာစုနှစ်တစ်ခုကျော်ကကမ်လာဟဲရစ်ရဲ့ဖခင်ကိုပါလန်ဝေးဖောက်ခဲ့တာပါ။အဲ့ဒီရွာကလေးမှာဟိန္ဒူဘုန်းကြီးတစ်ပါးက Harris အနိုင်ရရေးကိုမိပူဇော်ဆူတောင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ရုရှားကိုလက်ထက်တွေကူညီထောက်ပံ့ပေးနေတဲ့မြောက်ကိုရီးယားနိုင်ငံကိုတောင်ကိုရီးယားနဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲရှုတ်ချလိုက်ကြပါတယ်ခင်ဗျာ။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ခုတော့အစီအစဉ်ကိုဆုံးသတ်တော့ပါ။ဒီနေ့အင်ကာမနဲ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်။ထုတ်နေခဲ့တဲ့အစီအစဉ်ကို VO Internet စာမျက်နှာ bami.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ခုလိုနားဆင်ကြတဲ့အတွက်ကြောင့်တော်တော်ရှင်အားလုံးကျေးဇူးထူတင်ပါတယ်ကျွန်တော်တမောင်သားမှာ